Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA American တန်ရဲ့2020ခုနှစ်နိုဝင်ဘာ9ရက်တနင်္ဂနွေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆွက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ website နဲ့ Facebook စာမျက်နှာတွေကနေအချိန်နဲ့တပြေးညီရှုစားနားဆင်နိုင်ပါတယ်ရှင်။ဒီကနေ့အတွက်တော့ကျွန်မများသတင်းအောင်ကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝန်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ရန်ကုန်မြို့တဝိုက်မှာပြစ်ခတ်မှုတွေအနည်းဆုံး300လောက်မှာဖြစ်သွားခဲ့ပါတယ်။တရုတ်နဲ့အာဆီယံကြားကုန်သွယ်ရေးသဘောတူညီမှုအတွက်ပြင်ဆင်မှုတွေပြသသွားပြီလို့တရုတ်ဘက်ကပြောပါတယ်။နောက်ကိုရီးယားရန်တရတက်ကစနေနေ့မှာစီးရဲလက်ချက်မှုပြုလုပ်ခဲ့ပါတယ်။ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့ထိတန်းရောက်သတင်းတွေကိုကိုအောင်မြတ်သူနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေအပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့မြန်မာနိုင်ငံလူမှုကွန်ရက်တွေပေါ်မှာဘာသာရေးလူမျိုးရေးကိုအကြောင်းပြုတဲ့အမုန်းစကားတွေပြန့်နှံ့နေတာနဲ့ပတ်သက်ပြီးတော့ဘယ်လိုအကျိုးဆက်တွေရှိပါသလဲ
။ကျွန်တော်အနေနဲ့ဖွင့်ဆိုချင်တာကတော့ hate speech ဆိုတာဒီအမုန်းကနေမြပြခံလာတဲ့စကားနောက်ပြီးတော့ဒီအမုန်းဆိုတဲ့အသီးပွင့်ကိုဖြစ်စေတဲ့ဇာတ်ကားလို့ကျွန်တော်တို့အထိပ္ပယ်ဖွင့်တင်တာပေါ့နော်
။နောက်ပြီးဟိစကားအစီအစဉ်ကိုဦးဆောင်သူစာရေးဆရာဘလော့ဂါကိုနေဖုံးလက်ပြောတာပါ။အပြည့်အစုံကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးမယ်။မီဒီယာမြင်ကွင်းအစီအစဉ်မှာနားဆင်ရပါမယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်မှာအထောက်ထားမဲ့မြန်မာနိုင်ငံသားတွေနေ့စဉ်ရာနဲ့ချီပြီးတော့ဝင်ရောက်နေတာကြောင့်ထိုင်းအစိုးရဘက်ကစိုးရိမ်မှုတွေရှိနေတဲ့အကြောင်းနဲ့တပတ်အတွင်းမြန်မာနယ်နိုင်ငံတကာတင်မြမပြီမပေးစာများတည်င်းနေတွေကတူတာစားတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာတည်င်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင
်။မြန်မာနိုင်ငံရန်ကုန်တိုင်းတွင်အနည်းဆုံး300လောက်မှာဒီကနေ့ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပေါ်ခဲ့ပြီးအသက်ဆုံးရှုံးမှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ရန်ကုန်မင်္ဂလာတုံးလေတပ်စခန်းနီးမှာဒီကနေ့နေ့လယ်ပိုင်းကပြစ်ခတ်မှုဖြစ်သွားခဲ့တဲ့အတွက်လုံခြုံရေးတာဝန်ယူထားသူစစ်ကောင်စီတပ်ဖွဲ့ဝင်နှစ်ဦးသေဆုံးပြီးတော့ကိကဝအနီးမှာရှိတဲ့လက်ဖက်ဆိုင်ကအမျိုးသမီးတဦးလည်းသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲမင်္ဂလာတုံးမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးကိုဒီကနေ့အစောပိုင်းကတနက်ကင်တချို့ကဝင်ရောက်ပြစ်ခတ်ခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တဦးနဲ့အရသာတဦးစီသေဆုံးပြီးစစ်သားတဦးထိခိုက်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်။မင်္ဂလာတုံးထွေအုပ်ရုံးပြစ်ခတ်ခံရတဲ့ကိစ္စကိုစစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကအတိအပြုပြောကြားပြီးသုံးဦးဒဏ်ရာရတယ်လို့ဖော်ပြပါတယ်။အဲဒီလိုပြစ်ခတ်ခဲ့တဲ့ဗီဒီယိုမှတ်တမ်းတစ်ခုလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်။ဒီကနေ့အစောပိုင်းမှာပဲသမိုင်းကုန်းကျော်တရာအောက်ကမယန်းကုန်းတည့်ရက်ွက်ရုံးကိုတနသမားတွေကဝင်ရောက်ပြစ်ခတ်ခွဲတဲ့အတွက်ရက်ွက်အုပ်ချုပ်ရေးမှူးရုံးကဝန်ထမ်း3ဦးသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။အဲဒီပြစ်ခတ်မှုအတွင်းရရှိဒဏ်ရာတွေနဲ့တည်ဆုံသွားကြောင်းစစ်ကောင်စီတရင်ပြန်ကြားရေးအဖွဲ့ကလည်းအတည်ပြုပြောဆိုပါတယ်အခင်းဖြစ်ပွားတဲ့နေရာတွေကိုစစ်ကောင်စီတပ်ဖွဲ့တွေရောက်လာပြီးလမ်းနေပိတ်ရှာဖွေစစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းဒေသခံတွေနဲ့မျက်မြင်သက်သေတွေကပြောပါတယ်ရန်ကုန်တကုံမြို့တတောင်ပိုင်း19ရက်ကွက်မှာနေ့လယ်12နာရီဝန်းကျင်လောက်ကလည်းစစ်ကောင်စီတပ်ဖွဲ့တွေနဲ့လက်နက်ကင်တချို့တို့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပေါ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တေဆုံးတန်ရရတဲ့တည်င်းတော့မသိရသေးပါဘူး။စကိုင်းတိုင်းတွင်ကောလင်းမြို့နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF အဖွဲ့တွေအကြားတိုက်ပွဲတွေရက်အတန်ကြာဖြစ်ပွားနေတဲ့ဒေသတွေမှာစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခတ်မှုတွေပြုလုပ်နေတဲ့မှတ်တမ်းဗီဒီယိုတွေလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်ခင်ဗျာ။
တရုတ်နိုင်ငံဟာ RCEP လို့ခေါ်တဲ့ကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူညီမှုအတွက်ပြင်ဆင်မှုတွေပြီးစီးသွားပြီလို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာပါတယ်။ဒေသတွင်ဘက်ဆောင်စီးပွားရေးမိတ်ဖက်လို့အမည်ရတဲ့ RCEP မှာအဖွဲ့ဝင်15နိုင်ငံပါဝင်ပြီးဒီသဘောတူညီချက်ကလာမယ့်နှစ်ဦးပိုင်းကစပြီးတော့ Australia, Japan, တရုတ်နဲ့ ASEAN 10နိုင်ငံပေါ်မှာအကျိုးတက်ရောက်သွားလိမ့်မယ်လို့ဖြစ်ပါတယ်။အာဆီယံတွင်းမှုချုပ်ကလက်ခံပြီးတော့သဘောတူမှုဆိုင်ရာကိစ္စရပ်တွေပြီးဆုံးတာနဲ့ရပ်ပေါင်း60အတွင်းအကျိုးသက်ရောက်လိမ့်မယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲတစ်ခုမှာကြေညာပါတယ်။တရုတ်နိုင်ငံအနေနဲ့ RCEP ကိုမြန်နိုင်သမျှမြန်မြန်လက်မှတ်ရေးထိုးကြဖို့နဲ့အကောင့်တွေပေါ်ကြဖို့မျှော်မှန်းထားပါတယ်။နိုင်ငံပေါင်း15နိုင်ငံပါဝင်တဲ့ RCEP လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်မှာအရှိတောင်အရှနိုင်ငံတွေနဲ့အတူမြန်မာနိုင်ငံလည်းပါဝင်ပြီးကမ္ဘာလူဦးရေ30ရာခိုင်နှုန်းနဲ့ကမ္ဘာအသတင်းထုတ်ကုန်ရေး30ရာခိုင်နှုန်းတို့ပါဝင်တဲ့အကြီးဆုံးကုန်သွယ်ရေးအုပ်စုတစ်ခုကိုထူထောင်နေကြတာလည်းဖြစ်ပါတယ်။သဘောတူညီချက်ကိုလက်မှတ်ရေးထိုးကြဖို့အတွက်နိုင်ငံခေါင်းဆောင်တွေဟာ2012နိုဝင်ဘာလတွေကစတင်ပြီးတော့အကြိမ်30တက်မနည်းညှိနှိုင်းခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံကသူ့ရဲ့ကာကွယ်ရေးစွမ်းရည်မြင့်တင်ရေးအတွက်ရွယ်ပြီးရန်တရားတပ်တွေတင်ကားတွေနဲ့လက်ကျင့်ပစ်ခတ်မှုတွေပြုလုပ်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကတင်းနှင်းနေနေမှာကြေညာပါတယ်။
사위의 기치 높이 국가 방위력 강화의 새 전기를 펼쳐가기 위한 인민군 부대들의 훈련 열풍이 세차게 일어나고 있는 속에서
난간바인 KRT 역단드린 타나가 진야게라바 녀코리아의 시에 리지무보 난간다가 빛된 위반무리 비록을 시비메 당코리아가 시에 리지나고로 아메리칸 비랑수가 베라마 위반 표소짐 시장 녀코리아 수야가 표소니지마베 쿠루 야니아따디의 시에 리지무 비록해라바 야니아따포의 시에 리지무고로 녀코리아 아나야 알로타마 파티의 아메리칸 코미티 원래피 ပါတီရဲ့ အထူးတွင်မှုလည်းဖြစ်တဲ့ပတ်ဂျုံချုံကကြီးကြပ်ကိုကဲကဲကြောင်းခရတီသတင်းကပြောပါတယ်အခုနှစ်စက်တင်ဘာလကမှလက်ရှိရာတို့ကိုတွင်းမြင့်ခံချင်းခံရတဲ့ပတ်ဂျုံချုံဟာနိုင်ငံတွင်းဩဇာကြီးမားလာတဲ့စစ်တပ်မှနာမည်ကောင်းရနေသူတူဖြစ်တဲ့အပြင်ဒုံးကျည်တိဆောက်ရေးအစီအစဉ်တွေကိုကြီးကြပ်ကိုကဲရသူဖြစ်ပါတယ်မြောက်ကိုရီးယားကကုလသမဂ္ဂကပိတ်ဆို့တံခါးချင်းခံထားရတဲ့သူ့ရဲ့နျူကလ িয়
အမေရိကန်ဂတိကဝတ်ပြုမှုကိုအစ္စရေးဝန်ကြီးချုပ်နက်တလီဘနက်ကညင်းဆိုလိုက်ပါတယ်ထရန့်အမေရိကန်ဆိုဝါဟောင်းဒေါ်နယ်ထရန့်လက်ထက်ကပိတ်ထားခဲ့တဲ့ဂျေရုဆလင်ကပါလက်စတိုင်းဆိုင်ရာအမေရိကန်ကောင်စစ်ဝန်ရုံးကိုပြန်လည်ဖွင့်လှစ်ဖို့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကဂတိပြုခဲ့တာလည်းဖြစ်ပါတယ်ပီဂရက်စနေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာတော့အစ္စရေးဝန်ကြီးချုပ်ဘန်နက်ကဂျေရုဆလင်မှာအမေရိကန်ကောင်စစ်ဝန်ရုံးအတွက်နေရာမရှိပါဘူးလို့ထပ်လောင်းပြောဆိုခဲ့ပါတယ်။အစ္စရေးနိုင်ငံရဲ့ဝန်ကြီးယာယီလာပစ်ကလည်းကောင်စစ်ဝန်ရုံးကိုဂျေရုဆလင်မှာဖွင့်မဲ့အစားပါလက်စတိုင်းအုပ်ချုပ်ချအာဏာပါလက်စတိုင်းအုပ်ချုပ်ရေးအချက်အချာတွေဖြစ်တဲ့ရမ်မလာမြို့တို့အနောက်ဘက်ကန်တို့မှာဖွင့်လင်းတယ်လို့အကြံပြုထားပါတယ်။ပါလက်စတိုင်းတွေကတော့သူရဲ့ဂျေရုဆလင်ပြန်လည်ရရှိရေးကိုအားပြောစေတဲ့အတွက်ကြောင့်မို့ဒီအကြံပေးချက်ကိုညှင်းဆိုပါတယ်။အစ္စရေးဘက်ကလည်းဂျေရုဆလင်ကသူတို့စီကထာဝရခွဲထုတ်လို့မရတဲ့မြို့တော်ကြီးအဖြစ်ရှုမြင်ကြပါတယ်။ပါလက်စတိုင်းတွေကတော့မြို့တော်ရဲ့အရှိတ်အဝိုင်းကိုသူတို့ရဲ့မျောလင်းချက်မြို့တော်အဖြစ်ကြိုးပမ်းနေကြတာလည်းဖြစ်ပါတယ်ခင်ဗျာ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညာလိုင်းတိုမီတာ25 kHz 11603ညာလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကန်လေးတနင်္ဂနွေနေ့ညာပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအီရန်ဝန်ကြီးချုပ်ကိုဒရုန်းရင်နဲ့လုံခြံတပ်ဖြတ်မှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မြို့တော်ဘက်ဒတ်မှာလုံခြုံရေးတွေတင်းကျပ်စွာချထားပါတယ်။တိုက်ခတ်မှုတွင်ဝန်ကြီးချုပ်အယ်ခါဒီမီကတော့ထိခိုက်ဒဏ်ရာခြင်းမရှိပေမဲ့ဝန်ကြီးချုပ်အတွက်လုံခြုံရေးဝန်ထမ်း9ဦးထိခိုက်ဒဏ်ရာရသွားတယ်လို့အီရန်အရာရှိတွေကိုကိုးကားပြီး AP သတင်းမှာဖော်ပြပါတယ်။အခင်းဖြစ်ပွားပြီးမကြခင်မှာဝန်ကြီးချုပ်ကရုတ်တံကားတစ်ဆင့်မိန့်ခွန်းပြောကြားခဲ့တာမှာတော့သူ့ရဲ့ဘဲဘက်လက်မောင်းမှာပတ်တီးစီထားတဲ့ပုံမျိုးပေါက်နေတယ်လို့သတင်းတွေမှာရေးပါတယ်။တိုက်ခတ်မှုကိုဘသူပြုလုပ်တယ်ဆိုတဲ့ဝန်ခံပြောဆိုသူထွက်မလာသေးပေမဲ့ဝန်ကြီးချုပ်ကိုလူသိရှင်ကြားသတိပေးချင်းချမှုတွေမကြာခဏပြုလုပ်လို့ရှိတဲ့အီရန်ကကြောရောက်နောက်ခံပေးထားတဲ့ပြည်သူ့စစ်အဖွဲ့လက်ချက်ဖြစ်မယ်လို့အများစုကတန်တရားရှိနေကြပါတယ်။အဲ့ဒီအဖွဲ့ကတော့သူတို့မလုပ်ကြောင်းညှင်းဆိုထားပါတယ်။ပြီးခဲ့တဲ့လအတွင်းအီရန်နိုင်ငံမှာကျင်းပခဲ့တဲ့အထူးရွေးကောက်ပွဲရလဒ်ကိုအီရန်ကကြောရောက်နောက်ခံပေးထားတဲ့ပြည်သူ့စစ်အဖွဲ့ကလက်ခံဖို့ညှင့်ပယ်ခဲ့ပြီးတဲ့နောက်အကြမ်းဖက်တိုက်ခတ်မှုတွေနိုင်ငံအတွင်းတိုးမြင့်ဖြစ်ပေါ်လာနေတာဖြစ်ပါတယ်ခင်ဗျာ။
ဂျွန်ဟော့ကင်းတက္ကသိုလ်ရဲ့ကိုရိုနာဗိုင်းရပ်စ်သုတေသနဌာနမှတ်တမ်းတွေအရကမ္ဘာတဝန်းကိုဗစ်ကူးစက်သူသန်း250နီးပါးရှိပြီး5သန်းကျော်သေဆုံးခဲ့ရပြီဖြစ်လို့ကမ္ဘာလူဦးရေရဲ့ 9.2 ဘီလီယံကိုတော့ကိုဗစ်ကာကွယ်ဆေးထိုးပြီးသားပြီလို့ဌာနကပြောပါတယ်။မဖြစ်မနေလိုက်နိုင်အောင်ပြည်နယ်နဲ့ဗဟိုဆိုးဝါးရဲ့ကိုဗစ်စီးမင်းတွေကြောင့်စိတ်မသက်မသာဖြစ်ပြီးတော့ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမြို့တော်တစ်ခုဖြစ်တဲ့ Oroville ကတော့သူ့ကိုယ်သူစီးမျဉ်းကန်အချုပ်အခြာအာဏာနယ်မြေတစ်ခုဖြစ်မြို့တော်ကောင်စီကကြီးညာလိုက်ပါတယ်။ရုရှားနိုင်ငံမှာတော့ပြီးခဲ့တဲ့24နှစ်အတွင်းကိုဗစ်ကူးစက်သူ4000ကျော်ရှိပြီးသေဆုံးသူ1900နီးပါးရှိတယ်လို့ကြေညာပါတယ်။ဒါဟာကပ်ဘေးစတင်ကလေးကအကူးစက်မှုအမြင့်မားဆုံးနေ့တစ်နေ့ဖြစ်တယ်လို့အဆိုအရကိုဗစ်တပ်ပိတ်ဌာနကဆိုပါတယ်။ယူကရိန်းနိုင်ငံမှာတော့ပြီးခဲ့တဲ့စနေနေ့ကကိုဗစ် -19 ကြောင့်လူ993ဦးနီးပါးသေဆုံးခဲ့ပြီးဒါဟာအောက်တိုဘာ26လူ934ဦးသေဆုံးခဲ့ပြီးတဲ့နောက်ပိုင်းကိုဗစ်အများဆုံးသေဆုံးတဲ့နေ့တစ်နေ့လည်းဖြစ်ပါတယ်။လူရဲ40ရာခိုင်နှုန်းကတော့ကာကွယ်ဆေးထိုးပြီးသားတဲ့ Greek နိုင်ငံမှာတော့ကာကွယ်ဆေးမထိုးရသူဒေသတွေကိုစားသောဆိုင်တွေ၊ဗန်တွေနဲ့အစိုးရဌာနတွေတွားရောက်ခွင့်နဲ့ပတ်သက်ပြီးတော့စီမင်းသစ်တွေကိုပြီးခဲ့တဲ့စနေနေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီစီမင်းသစ်တွေရာ coffee ဆိုင်နဲ့စားသောဆိုင်တွေကိုတွားမဲ့သူတွေဟာ COVID ဘိုကင်ချင်းကြောင့်အထောက်အထားပြသမှာဖြစ်ပါတယ်ခင်ဗျာ။
ကဘာကြီးပူနွေးလာနေမှုကိုဟန်တားနိုင်ရေးကုလသမဂ္ဂဥဒုယာတီညီလာခံအတွင်းအချင်းမီသဘောတူညီချက်ရအောင်မဆွမ်းဆောင်နိုင်သေးတဲ့အပေါ်စိတ်ပြက်နေကြတဲ့ထောင်တောင်းချီတဲ့တက်ကြွလှုပ်ရှားသူတွေကကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုအဖြစ်နဲ့မိုးရွာတွေကြားထဲမှာပဲစနေနေ့ကစကော့တလန်ဂလာစကိုမြို့မှာချစ်တဲ့ဆန္ဒပြခဲ့ကြပါတယ်။တွင်းထွက်လောင်စာဆီတွေအုံပြုမှုရှော့ချရေးနဲ့အဲ့ဒီလောင်စာဆီတွေသုံးဆွဲမှုရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုခံစားနေရတဲ့အထူးသဖြင့်ဆင်းရဲတဲ့နိုင်ငံတွေကိုအကူအညီပေးရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုနိုင်ငံအတော်များများမှတပြိုင်တည်းပြုလုပ်ခဲ့ကြတာပါ။ဂလာစကိုမြို့ကဆန္ဒပြပွဲမှာတော့လူဦးရေ9000လောက်ပါဝင်ခဲ့တယ်လို့ရဲတပ်ဖွဲ့ကခန့်မှန်းခဲ့ပေမဲ့ဆန္ဒပြပွဲကိုဦးဆောင်သူတွေကတော့လူဦးရေ3000လောက်ပါဝင်ခဲ့တယ်လို့ပြောကြပါတယ်။ဒီဆန္ဒပြပွဲတွေမှာပါဝင်သူတွေဟာကြောင်မီးသွေးအသုံးပြုမှုရပ်တန့်ပါ၊ရေနံအသုံးပြုမှုအလိုမရှိ၊ကာဗွန်ဓာတ်ငွေတွေမြေကြီးထဲမှာပဲထားကြပါ၊ဥရုယာတိဆိုင်ရာတရားမျှတမှုညတာမှုရှိတဲ့ COP ဖြစ်စေရမယ်စတဲ့စာတန်းတွေကင်ထားတဲ့ဆိုင်းဘုတ်စာတန်းတွေပါတဲ့ဆိုင်းဘုတ်တွေကိုကင်ဆောင်ပြီးတော့ချစ်တဲ့ဆန္ဒပြခဲ့ကြတာပါလက်ရှိဖြစ်ပေါ်နေတဲ့ဥရုယာတိပြောင်းလဲမှုတွေအတွက်သူတို့ကတစုံတရာပါဝင်လှုပ်ဆောင်ခြင်းမရှိတာကြောင့်သူတို့အနေနဲ့အဲ့ဒီရဲ့အကျိုးဆက်တွေကိုမခံစားသင့်ဘူးလို့လည်းဆန္ဒပြသူတွေကပြောပါတယ်ကုလသမဂ္ဂဥရုယာတိညီလာခံမှာအမေရိကန်ပြည်ထောင်စုကိုစားတက်ရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဥရုယာတိဆိုင်ရာအထူးတန်တမာဂျွန်ကယ်ရီကိုညီလာခံအတွင်းနေရာကမှာတွေ့မြင်နိုင်ပြီးအမေရိကန်ရဲ့ပြိုင်ဘက်နိုင်ငံတွေဖြစ်တဲ့တရုတ်ရုရှားတို့ကကိုယ်စားလှယ်တွေနဲ့ညီလာခံပြင်ပမှာပါတီးခြားစီတွေ့ဆုံပြီးတော့ထိုးတက်မှုတွေရရှိနိုင်ရေးစိတ်ရှိရှိနဲ့ဆွေးနွေးညီနိုင်မှုတွေလုပ်နေတဲ့အကြောင်းလဲသတင်းတွေမှာဖော်ပြနေကြပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံနယူးဒယ်လီမြို့စင်ချေပုံဒေသတွေမှာတော့ဒီဝါလီပွဲတော်ကြောင့်လေးတူးညဉ့်ဉဏ်မှုတွေပေါ်ပေါက်ခဲ့ပြီးပြီးခဲ့တဲ့တနင်္ဂနွေနေ့ဟာလည်းမြို့တော်ရဲ့ဒေသခံတွေအတွက်နောက်ထပ်မြူကိုတွေဖုံးလွှမ်းတဲ့နေ့တစ်နေ့ဖြစ်ခဲ့ရပြန်ပါတယ်သူတို့ရဲ့မျက်လုံးတွေမီးလောင်တယ်လို့ခန်စားကြရတယ်လို့ဒေလီမြို့ကဒေသခံတူကပြောပါတယ်လေးတူးထိမ့်သိမ့်မှုဘူဌာနဘုတ်အဖွဲ့ရဲ့မှတ်တမ်းတွေအရတော့တနင်္ဂနွေနေ့မနက်မှာလေးတူးအည်သွေးဟာညဉ့်ဉဏ်မှုအဆင့်483ရှိပြီးအဆိုးဆုံးအဆင့်တွေထက်ကိုရောက်ရှိနေတယ်လို့ဆိုပါတယ်နယူးဒယ်လီမြို့တော်အစိုးရကတော့ရေသည်ကား144စီးကိုအသုံးပြုပြီးမြို့တော်တစ်လွှာကမြူကိုးတန်းကိုရော့ပါစေဖို့အတွက်ရေဖြန်းပေးနေပါတယ်။အိန္ဒိယမှာအစိမ့်ငွေတွေပါတဲ့လေတွေကြောင့်လူတန်းထက်မနည်းနှစ်ဆင့်သေဆုံးနေပြီးလူဦးရေထူထပ်တဲ့မြောက်ဘက်ပြည်နယ်တွေနဲ့လူဦးရေတန်း20ကျော်နေထိုင်တဲ့နယူးဒယ်လီမြို့တော်ရဲ့စီးပွားရေးကိုလည်းထိခိုက်စေပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်တဲ့သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့စနေတနင်္ဂနွေမှာလိုင်းလန့်မီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုအရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ထိုင်းမြန်မာနယ်စပ်မှာအထောက်ထားမဲ့မြန်မာနိုင်ငံသားတွေနေ့စဉ်ရန်နဲ့ချီဝင်ရောက်နေပြီးတော့ကန်ချနာပူရီပြည်နယ်ထဲမှာနှစ်ရက်အတွင်း300ကျော်ရှိတယ်လို့ဆိုပါတယ်။မကြာခင်မှာနယ်စပ်ဂိတ်တွေပြန်ပြီးတော့ဖွင့်ခဲ့ရင်အိန္ဒိယနိုင်ငံတွေကတရားမဝင်အလုပ်သမားတွေပို့ပြီးတော့ဝင်ရောက်လာမှာကိုလည်းထိုင်းအစိုးရအနေနဲ့စိုးရိမ်နေတဲ့အကြောင်း VOA သတင်းကြောင်မတ်အေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအတွင်းကိုတရားမဝင်မြန်မာနိုင်ငံသားများနေ့စဉ်ရာနဲ့ချီအစုလိုက်အပြုံလိုက်ဝင်လာတာကိုဖမ်းဆီးခဲ့ရမှာစက်တင်ဘာလထက်အောက်တိုဘာလမှာတရားမဝင်ခိုးဝင်မှုအရေအတွက်ကနှစ်ဆမြင့်တက်ခဲ့တယ်ဆိုပြီးထိုင်းတူရဲချုပ်ရဲဘော်ချုပ်ကြီးဒန်ရိုဆက်ကတိပရာဖတ်ကပြောဆိုခဲ့ပါတယ်နိုဝင်ဘာလ6ရက်နေ့နဲ့9ရက်နေ့2ရက်အတွင်းမှာပဲကန်ချနာပူရီပြည်နယ်တစ်ခုထဲမှာပဲတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား300ကျော်ရှိခဲ့တယ်ဆိုပြီးရွှေတောင်လူသမအခွင့်ရေးကွန်ရက်ရဲ့ဟိုက်ရန်မျိုးတာဝန်ခံဥပကြီးကအခုလိုပြောပြပါတယ်
။ကျွန်တော်တို့ဒီ6ရက်နေ့နဲ့12ရက်နေ့မှာအကုန်လုံးမိတာ352ရက်ပေါ်မှာနော်ကန်ချနာပူရီမှာနော်ဒီကလမှာအထောက်အထားမရှိတဲ့အလုပ်သမားတွေကိုပိုက်ရောင်ပန်းလုပ်ွင့်နေတဲ့အတွက်ကြောင့်လေအခုကဒီနေ့ဆိုတော့ကျွန်တော်တို့ခဏရက်ပေါ့7ရက်နေ့ဆိုတော့ပိုက်ပြီဆိုပါဆိုတော့ပိုက်ပြီဆိုလို့ရှိရင်တို့ကအခုအမှားပန်းရောင်ပန်းဆွေရတန်ဖို့အတွက်ပြအပြည့်အတန်တို့ကနေပြီးတော့ကျိုးစားတွေကတွန်းတဲ့အနေအထားမှာရှိတယ်လို့ကျွန်တော်တို့တုံ့ပြန်လို့ရတယ်မှာဟုတ်ကဲ့ဆိုင်ဆိုရကလည်းတို့ပန်းရောင်ပန်းလုပ်ပြီးမယ်ဆိုပြီးတော့တို့ကတရားဝင်ကြေညာထားတယ်လေ
ဟုတ်
ကဲ့လို့တရားဝင်ကြေညာထားတဲ့ကမြန်မာနိုင်ငံကလည်းကျွန်တော်တို့ဒီရှုပ်ရအောင်လို့တမားတွေကလည်းဘလောက်ပဲဖန်ဖန်အပြည့်အတန်နေပြီးတော့တရက်တစ်ရက်ပုံများပြီးတော့ဝင်လာတာကိုတွေ့ရတဲ့အခါဒီအနေအထားမှာရှိတယ်မှာဟုတ်ကဲ့
ထိုင်းဆိုရကစက်တင်ဘာလကနေဒီဇင်ဘာလအထိ၄လအတွင်းတနိုင်ငံလုံးအနှံ့ကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးဖို့ရည်မှန်းထားပြီး2022နှစ်စမှာအင်းနီနာချင်းနယ်ဇက်တွေကိုပြန်ဖွင့်ဖို့ရည်ရွယ်ထားပါတယ်။ဒါပေမဲ့နယ်ဇက်တွေကိုပြန်ဖွင့်မယ်ဆိုရင်တရားမဝင်အလုပ်သမားတွေဝင်ရောက်လာမှုပုံမှန်မြင့်တက်လာနိုင်တဲ့အတွက်လုံခြုံရေးအတွက်စိုးရိမ်စရာရှိကြောင်းမနေ့ကပဲထိုင်းတူရဲချုပ်ရဲဘော်ချုပ်ကြီးဒန်ရွန်ဆက်က kiti praphaka pyo so twa ba de ne zat di pyan phwet me so yin a yin lo na nai ngan cha ne sin ku tan twa la mu ri ga shi la ma phit ba de covid kat be chao ne zat di pait tha chain ma daw ma taya ma win lan ni ga ni a thaut tha me ri win la du se la twin 3000 jaw phat mi ka da chao thai so ya ga lo jou yee ko tin jet swa cha da ka ya ba de ne zat di ko taya win pyan phwet me so yin ne zat di ma ni twa nya pyan lo cha me du ri a twet thai so ya ga kai twet pho khat khe nai de so bi
အလုံးသမားရဲ့လှူရှားဆောင်ရွက်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုံးသမားရဲ့တာဝန်ခံဦးမင်းဦးကလည်းအခုလိုပြောပြပါတယ်။ဟုတ်တယ်ကျွန်တော်တို့ကနေသွားညပြန်တိတ်မလွယ်လာဘူး။ဘာဖြစ်လို့လဲဆိုတော့ပို့ပြီးတော့စိုးတယ်။ဝင်လာပြီးရင်လည်းဒီလူတွေကိုဘယ်လိုလုပ်ရတော့ထွက်ရင်လုပ်မယ်။မောင်းကိုလိုက်မလဲ။အဲ့ဒါလေးဖြစ်ပြီလေ။ထိုင်းတူရဲ့ကြောက်ကတော့တရားမဝင
င်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA website burmese.voanews.com တို့မှာလည်းကျမတို့ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်ကြည့်ရှုနိုင်ပါတယ်။အခုဆက်ပြီးတော့တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့စူးစီးတင်ဆက်ထားတာကိုနားဆင်ကြည့်ရှုရအောင်ပါရှင်
။မြန်မာနိုင်ငံမှာအယောင်အဝယ်နဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်တစ်ချိန်ကိုငွေသားကျပ်သိမ်းနေရတယ်မပေါ်ရလို့ဗဟိုဘဏ်ကတတ်မှတ်လိုက်ပါတယ်။အဲ့ဒီပမာဏထက်ပွင့်တော့ဗန်စနစ်ကိုအသုံးပြုရမယ်လို့နိုဝင်ဘာ3ရက်နေ့ကထုတ်ပြန်ခဲ့တာပါ။ Mobile Banking, Internet Banking စတဲ့ဗန်စနစ်နဲ့ Digital ငွေပေးချေတဲ့စနစ်ကိုပဲသုံးရမယ်လို့လည်းကန့်သတ်လိုက်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်တွင်းဗန်တွေမှာအထားတဲ့ကိုယ်ပိုင်ငွေတွေထုတ်ယူဖို့အဆင်မပြေသေးတဲ့အချိန်မှာစီးပွားရေးလုပ်ငန်းတွေရဲ့ငွေပေးချေနိုင်တဲ့ပမာဏကိုကန့်သတ်မှုတွေလုပ်လိုက်တာလည်းဖြစ်ပါတယ်။ဘဏ်တွေကလည်းငွေသားထုတ်ယူနိုင်ဖို့အခက်အခဲတွေရှိနေပေမဲ့ဘဏ်စည်းရင်းတစ်ခုကနေတစ်ခုကိုအွန်လိုင်းကနေဆိုရင်တော့အကန့်အသတ်မရှိငွေကြေးအလွယ်အပြောင်းလုပ်နိုင်ပါတယ်။ဒါပေမဲ့လည်းကိုယ်ပိုင်ထဲရောက်လာတဲ့ငွေတွေကိုပြန်ထုတ်ယူနိုင်ဖို့မလွယ်ကူတာကြောင့်ငွေသားနဲ့ပေးချေနေရတဲ့လုပ်ငန်းတွေမှာအခက်အခဲတွေရှိလာမှာကိုဆိုရင်တင်လဲထွက်နေပါတယ်။ဘဏ်တွေမှာအနှံထားတဲ့ကိုယ့်ရဲ့ငွေတွေကိုပြန်လည်ရယူနိုင်ဖို့အတွက်ရခိုင်နှုန်းယူပြီးတော့ငွေသားထုတ်ပေးတဲ့တရားမဝင်စည်းကွက်လဲပေါ်ပေါက်လာပါတယ်။
ရုံးမြင့်တန်ကြားနဲ့အတန်ထုံးလွင့်ခြင်းဆိုင်ရာဥပဒေကိုစစ်ကောင်စီကနိုဝင်ဘာ1ရက်နေ့မှာထပ်မံပြင်ဆင်ပြဋ္ဌာန်းလိုက်ပါတယ်။ဒီပြဋ္ဌာန်းပြင်ဆင်ချက်မှာရုံးမြင့်တန်ကြားနဲ့အတန်ထုံးလွင့်ခြင်းဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကိုအပြောင်းလဲလုပ်ထားပြီးငွေဒဏ်ကို7,300ကနေ900အထိတိုးမြှင့်လိုက်သလိုထောင်ဒဏ်တွေကိုလည်း3နှစ်ကနေ5နှစ်အထိထည့်သွင်းထားပြီးပြစ်ဒဏ်2ရက်လုံးမှာချမှတ်မှာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီပြင်ဆင်ပြဋ္ဌာန်းချက်ကြောင့်ပုဂ္ဂလိကရုပ်သံလိုင်းတွေရဲ့ဖျော်ဖြေရေးအစီအစဉ်တွေထုတ်လွှင့်ဖို့အခက်အခဲဖြစ်သွားစေတဲ့အပြင်သတင်းမီဒီယာတွေပေါ်ပြင်းပြထန်တဲ့အပြစ်ပေးနိုင်ဖို့ပြင်ဆင်လာတာဖြစ်တယ်လို့သတင်းသမားတွေဥပဒေပညာရှင်တွေကသုံးသပ်ကြပါတယ်။လိုင်စင်မရှိတဲ့ public မီဒီယာတွေအနေနဲ့အင်တာနက်အသုံးပြုထုတ်လွှင့်ခွင့်မရအောင်ထိန်းချုပ်လိုက်တာဖြစ်တယ်လို့ MRTV နဲ့မြောက်ပြည်ကလွှဲပြီးဖျော်ဖြေအစီအစဉ်တွေကိုပဲထုတ်လွှင့်နေတဲ့ public ရုပ်သံလိုင်းတွေကိုတော့အချိန်မရွေးအကြောင်းပြချက်အမျိုးမျိုးနဲ့ရဲတပ်ဖွဲ့ကဖမ်းဆီးနိုင်တဲ့အခြေအနေဖြစ်နေတယ်လို့သုံးသပ်သူတွေကဆိုပါတယ်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကလည်းမြန်မာနိုင်ငံမှာသတင်းသမားတွေပေါ်တိုက်ခိုက်မှုအကြမ်းဖက်မှုချင်းချောက်မှုတွေဟာအလွန်ဆိုးရင်ကြာကောင်းပြီးသတင်းလွတ်လပ်ခွင့်ဆုံးရှုံးနေကြောင်းနိုဝင်ဘာ2ရက်နေ့ကကြာရောက်တဲ့သတင်းသမားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုပြစ်ဒဏ်ကကင်းလွတ်ခွင့်ပေးနေတာတွေအဆုံးသတ်ရေးနိုင်ငံတကာနဲ့အထိမ့်မှတ်ကြေညာချက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်မြန်မာနိုင်ငံမှာမီဒီယာလုပ်ငန်းတွေအပေါ်ဆက်အာဏာပိုင်တွေစနစ်ကျထိန်းချုပ်ကန့်သတ်တဲ့မူဝါဒတွေနဲ့လုပ်ရက်တွေအပေါ်စိုးရင်ကြောင်းနဲ့မတရားဖမ်းဆီးထားသူအားလုံးကိုပြန်လွှတ်ပေးဖို့လဲ UNESCO ကတောင်းဆိုထားပါတယ
်။အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့အလဲကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံကမြန်မာအရေးအာဆီယံအထူးကိုယ်စားလှယ်တစ်ကိုဒီဇင်ဘာလကမှခန္ဓာမယ်လို့ပြောပါတယ်။လက်ရှိအလဲကျဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့တသံရောမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအရဝန်ယူဆိုဗီယက်တသံမှာလာမယ့်နှစ်ဆမိုင်မှာကုံဆုံးမယ်လို့လည်းကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရသူကျိုကျုံးက VOA ခမာဌာနနဲ့တရားဆက်သွယ်မေးမြန်းခါမှပြောဆိုခဲ့တာပါ။အာဆီယံအလဲကျဥက္ကဋ္ဌပြောင်းသွားပြီးတဲ့နောက်မှာလဲအရာဝန်ယူဆုကိုပဲအထူးကိုယ်စားလှယ်အဖြစ်ဆက်ထားဖို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆာဗူဒင်အဗ်ဒူလာကပြောဆိုခဲ့ပြီးတဲ့နောက်အခုလိုကိုယ်စားလှယ်အသစ်ခံမှုကမ္ဘောဒီးယားနိုင်ငံခြားရေးဌာနကပြောဆိုလိုက်တာပါလက်ရှိအချိန်ထိနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်နဲ့တွေ့ခွင့်ပြုဖို့အာဆီယံကိုယ်စားလှယ်ဘက်ကတောင်းဆိုထားပေမဲ့မြန်မာစစ်ကောင်စီဘက်ကထပ်ပြီးတော့ညှဉ်းဆန်းထားပါတယ် ကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးပတ်ဆိုဟွန်ကတော့မြန်မာအတိုက်ခံအင်အားစုတွေနဲ့တွေ့ဆုံဆွေးနွေးမှုရှိလာအောင်စစ်ကောင်စီအပေါ်ဖိအားပေးလှုံ့ဆော်သွားမယ်လို့ပြောဆိုထားပါတယ်။မြန်မာအရေးမှာပါဝင်ပတ်သက်နေသူအားလုံးနဲ့လက်ရှိအာဆီယံအထူးကိုယ်စားလှယ်အရာဝန်ယူဆပ်ကိုစစ်ကောင်စီကတွေ့ခွင့်မပေးခဲ့တာကြောင့်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုအာဆီယံထိပ်တီးအစည်းအဝေးပွဲကိုမဖိတ်ဖို့ကမ္ဘောဒီးယားကထောက်ခံခဲ့တယ်လို့လည်းဝန်ကြီးဆော့ခွန်ကပြောပါတယ်။
အမေရိကန်ပြောင်စုနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းလည်းဖြစ်တဲ့ဘေးရစ်ချတ်ဆန်ဟာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့နေပြည်တော်မှာအင်္ဂါနေ့ကတွေ့ဆုံပြီးကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ရေးကုသရေးလုပ်ငန်းအခြေအနေကာကွယ်ဆေးထိုးနှံပေးမှုအခြေအနေတွေနဲ့အမေရိကန်ဘက်ကရောဂါကာကွယ်ဆေးကူညီပေးမဲ့အခြေအနေတွေကိုဆွေးနွေးကြတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ Public ခီးစင်နဲ့မြန်မာနိုင်ငံကိုဘေးရစ်ချတ်ဆန်တွားရောက်တာဖြစ်ပေမဲ့မြန်မာနိုင်ငံစီလူသားချင်းစာနာမှုအကူအညီတွေအမြန်ရောက်နိုင်ရေးအထောက်အကူဖြစ်စေနိုင်တာကြောင့်ဒီခီးစဉ်ကိုကြိုဆိုကြောင်းအမေရိကန်ဆိုရကပြောပါတယ်။ကိုဗစ်ကရောဂါဆန်ရအကူအညီအပါအဝင်တခြားအရေးပေါ်အကူအညီတွေကိုမြန်မာခေါင်းဆောင်တွေဘက်ကခွင့်ပြုလာအောင်နားချတိုက်တွန်းနိုင်မယ်လို့မျှော်လင့်တဲ့အကြောင်းလဲအမေရိကန်ဆိုရကဆိုပါတယ်။ဘေးရစ်ချတ်ဆန်ဟာဖမ်းဆီးခံရသူတွေလွတ်မြောက်ရေးသူ့ခီးစဉ်မှာကြိုးပမ်းခဲ့မှုတဲ့အစီအလာတွေရှိတာကြောင့်မြန်မာနိုင်ငံမှာလက်ရှိဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားသတင်းတောက်ဒန်နီဖရန်စတာလွတ်မြောက်ရေးအတွက်အခုခီးစဉ်တွင်ကြိုးပမ်းနိုင်တယ်လို့အကဲခတ်တွေကမျှော်လင့်ထားတာပါဒီတော့အတွင်းမှာပဲမြန်မာနိုင်ငံမှာတရားရင်ဆိုင်နေရတဲ့ဒန်နီဖရန်စတာရဲ့အာမခံရှောက်ထားချက်ကိုတရားရုံးကပယ်ချလိုက်ပြီးပြည်ဝင်ခွင့်ဗီဇာဆိုင်ရာဥပဒေချိုးဖောက်မှုဆိုတဲ့ပြစ်မှုတစ်ခုနဲ့ပါထပ်တိုးဆွဲဆိုလိုက်ပါတယ်
မြန်မာစစ်တပ်ပိုင်းဆက်သွယ်ရေးကုမ္ပဏီမိုင်းတက်ကအရာရှိတဦးရှန်ကုန်းမြို့ကနေအနီးမှာနိုဝင်ဘာလ၄ရက်နေ့မနက်ပိုင်းကတနက်နဲ့ပြစ်ခတ်လုပ်ကြံခံခဲ့ရတဲ့အကြောင်းစစ်ကောင်စီပြည်ညရေးကအတည်ပြုပြောဆိုပါရယ်မိုင်းတက်ကုမ္ပဏီရဲ့ဗဏ္ဍာရေးအရာရှိချုပ်အငိမ့်စားဗိုလ်မှူးတဦးဖြစ်သူဦးသိန်းအောင်ဟာမရန်ကုန်းမြို့နယ်ထဲကသူ့နေအနီးမှာပဲစနေတဲ့နဲ့အတူလမ်းလျှောက်ပြင်လာတဲ့အချိန်လက်နက်ကင်အကြံဖက်သမားရဲ့ပြစ်ခတ်မှုကြောင့်တနတ်ထီမှတိတ်ဆုံခဲ့ပြီးဇနီးဖြစ်သူကတော့ရန်ကုန်စီအုံကြီးမှာဆေးဝါးကုသမှုခံယူနေတဲ့အကြောင်းစစ်ကောင်စီပြည်ညရေးကသတင်းမီဒီယာတွေကိုတုံ့ပြန်ဖြေကြားထားပါတယ်။မကြာသေးခင်လပိုင်းတွေကလည်းကမိုက်တယ်ဆက်သွယ်ရေးကုမ္ပဏီရဲ့တာဝါတိုင်တွေကိုပြင်မှတ်ထားတိုက်ခိုက်မှုတွေတိုးလာခဲ့ပြီးအခုကုမ္ပဏီထိုက်တဲ့အရာရှိတဦးလောက်ချောင်းမှုပေါပေါက်ခဲ့တာပါ။တဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေတဲ့ရာထူးအကြီးဆုံးတာဝန်ရှိသူတို့အပ္ပဓမ္မဆုံးအကြိမ်လှုပ်ကြံတပ်ဖြတ်ခံရတဲ့ဖြစ်ရလဲဖြစ်ပါတယ်။တချိန်တည်းမှာပဲပြည်내နဲ့တိုင်းဒေသတွေမှာလည်းစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားဖြစ်ခတ်တိုက်ခိုက်မှုတွေမပြတ်ပေါ်ပေါက်နေပါတယ်။စစ်တပ်ဘက်ကတပ်ဆွဲပြီးတော့နယ်မြေရှင်းလင်းရေးတွေလုပ်နေတာကြောင့်ထွက်ပြေးနေရတဲ့ဒေသခံတွေလည်းနေစဉ်လုံးတိုးလာနေတယ်လို့အကူအညီမျှလို့သိဆုံးသူတို့လည်းရှိလာပါတယ်။
ဒီလိုတွေကကျွန်တော်တို့ကျန်းမာရေးအတွက်စီးပွားရေးလိုအပ်နေတယ်ဗျ။ရှားနာတဲ့လူတွေအတွက်အားစီးတွေအဓိကလိုအပ်တယ်ဗျ။ဟုတ်။အဲလူကြီးတွေကတော့လေအားပြက်တယ်ပေါ့နော်။စစ်ပေးဆောင်ရတဲ့အတွက်ဟိုတွားလေးပြန်လေးဆိုတော့အားပြက်ပြီးမှပဲအခုဆိုအားစီးတွေလိုက်နေရတယ်ဗျ။အခုဒီဆုံးမှုကြီးရဲ့စစ်ပေးဆောင်တွေကတော့အဲမှာစီးပွားကုသမှုခံဖို့ဟိုအိမ်မလို့ကောင်းကောင်းမွန်မွန်ပြည့်စုံဆောင်ဆောင်မှုမရဘူးဗျ။ဒီဆုံးမှုကအားလုံးစုပေါင်း6ဦးလို့ရှိသွားပြီဗျ။အခုဒီဆုံးမှုဆိုရင်ဒီကြီးတဲ့ဘက်ကစီးပွားဆောင်တွေကတရားနာတစ်နှစ်တောင်ပါတယ်ဗျ။ဟုတ်။အခုဒီလာတိုင်းမှာကိုယ်က3ယောက်လို့ရှိသွားပြီဗျ။အရင်ကကဆိုရင်တော့3ယောက်လောက်ပြ6ယောက်လောက်ရှိသွားပြီဗျ
။မကွေးနဲ့စကိုင်းတိုင်းတွေမှာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်လူသားချင်းစာနာမှုလူခွင့်ရင်းနဲ့လုံခြုံရေးအခြေအနေတွေပိုးပြီးတော့ရွရွလာနေတယ်လို့ကုလသမဂ္ဂကပုံထုံးနဲ့မှသတိပေးလိုက်ပါတယ်။စက်တင်ဘာလလယ်ကလေးကချင်းပြည်နယ်စကိုင်းနယ်မကွေးတိုင်းတို့မှာအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ထားတာအပအဝင်အကန့်အသတ်တွေကြောင့်နေရာစွန့်ခွာထွက်ပြေးနေရသူတွေနဲ့ပတ်သက်တဲ့အချက်အလက်တွေနဲ့လိုအပ်ချက်တွေကိုတိတိကျကျသိရဖို့စိန်ခေါ်မှုတွေကြုံနေရတယ်လို့လည်း UN OCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ
်။နန်းလောင်နဲ့ကိုဝင်းခတ်မောင်တို့စူးစီးတင်ပြခဲ့ရပါရှင်။အခုတက်ဆက်သေးပဲထုတ်လွှင့်ပေးမယ့်တပတ်တွင်းနိုင်ငံတကာသတင်းတွေကိုတော့မိုက်တန်စင်ကစူးစီးတင်ပြပေးထားပါတယ်။
မေခင်ပြောင်စုမှာဒီသတင်းပတ်တွင်ပြည်내အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေကိုကျင်းပခဲ့ပါသည်ညူးဂျာစီပြည်내အုပ်ချုပ်ရေးမှူးရွေးချယ်ပွဲမှာလက်ရှိဒီမိုကရက်အုပ်ချုပ်ရေးမှူးဖီလ်မာဖီက Republican ပြိုင်ဘက် Jack Ciattarelli ကိုမဆိုတလောက်ကပ်ပြီးတော့အနိုင်ရသွားပါသည် Virginia ပြည်내အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာ Republican Party က Glenn Youngkin ကဒီမိုကရက် Party က Terry McAuliffe ကိုအနိုင်ရသွားပါသည်မေဂန်ပြာဆိုအရှေ့မြောက်မြို့ကြီးတစ်မြို့ဖြစ်တဲ့ Boston မြို့မှာအာရှနယ်ဘွားအမေရိကန်အမျိုးသမီးတစ်ယောက်ဖြစ်တဲ့ Michelle Wu ကမြို့တော်ဝန်ဖြစ်မြို့သူမြို့သားတွေကပထမဆုံးအကြိမ်ရွေးချယ်လိုက်ပါတယ်မျိုးတော်အုပ်ချုပ်ရေးအဖွဲ့ဝင် Michelle Wu ကတခြားအုပ်ချုပ်ရေးအဖွဲ့ဝင် Anisa SIB George ကိုနိုဝင်ဘာလ2ရက်နေ့ကအနိုင်ရသွားခဲ့တာပါ Michelle Wu ဟာထိုင်ဝမ်ကနေရွှေ့ပြောင်းနေထိုင်တဲ့မိဘနှစ်ပါးကနေမွေးဖွားလာခဲ့တာဖြစ်ပြီးတော့ Chicago မြို့မှာကြီးပင်းခဲ့တာပါ ဟာဗတ်တက်တိုနဲ့ဟာဗတ်ဥပဒေကြောင်းကိုတက်ဖို့ဘော့စတန်ကိုရွှေ့ပြောင်းလာကြရလို့ဖြစ်ပါသေးတယ်။နယူးယောက်မြို့မှာလည်းဒီမိုကရက်ပါတီကလူမဲအမျိုးသားအဲရစ်အဒမ်စ်ကမြို့တော်ဝန်ရွေးချယ်ပွဲမှာအနိုင်ရသွားခဲ့ပါလိမ့်။နှစ်ပေါင်း30ကြာပြီးတဲ့နောက်လူမဲမြို့တော်ဝန်တယောက်ကိုနယူးယောက်မြို့သူမြို့သားတွေကဒုတိယအကြိမ်ရွေးချယ်တင်မြှောက်လိုက်တာလည်းဖြစ်ပါလိမ့်။စစ်တပ်ကရဲသားချေရကိုဖြုတ်ချပြီးတော့အာဏာသိမ်းထားတဲ့ဆူဒန်နိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးနဲ့ငြိမ်းချမ်းရေးအတွက်ထောက်ခံတဲ့အကြောင်းဖူးတဲ့ကြေညာချက်တစ်စောင်ကိုဆော်ရီအာရေဗီယာအာရက်ဆော်ဝါများပြည်အောင်စုဖြီးတဲ့နဲ့အမေရိကန်ပြည်အောင်စုကနိုဝင်ဘာလ3ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းနေတဲ့ဆူဒန်နိုင်ငံအရေးမှာအလွန်မေးဆွေးနေကြတဲ့အပေါ်မှာထောက်ခံတဲ့အကြောင်းဒီကြေညာချက်မှာပါရှိရပါဒါပြင်ရတအစိုးရကိုချက်ချင်းအပြည့်ဝအာဏာပြန်လွှဲပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။ဆူဒန်နိုင်ငံမှာထုတ်ပြန်ထားတဲ့အရေးပေါ်ချင်းတွေကြီးညာချက်ကိုပြန်လည်ရုပ်သိမ်းပေးပြီးတော့ဆူဒန်ပြည်သူတွေလုံခြုံရေးနဲ့ငြိမ်းချမ်းရေးအတွက်သက်ဆိုင်ရာအဖွဲ့အစည်းတွေကြားအဓိပ္ပာယ်ရှိတဲ့ဆွေးနွေးပွဲတွေပြန်လည်လှုပ်ဆောင်ဖို့ဟာအဓိကအချက်ဖြစ်တယ်လို့လည်းပါရှိပါတယ်။ဆူဒန်နိုင်ငံမှာစစ်တပ်ကရဲသားစုရကိုဖြုတ်ချပြီးတော့အာဏာသိမ်းခဲ့တဲ့ပြီးခဲ့တဲ့အောက်တိုဘာလ25ရက်နေ့ကတည်းကပြည်သူအများစုကစန့်ကျင်ဆန္ဒပြနေကြပါသည်။ဆူဒန်စစ်တပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးအက်ဒယ်ဖတာအယ်ဘာဟမ်ကပြည်တွင်းစစ်ဖြစ်မှာကိုရှောင်ရှားလိုတဲ့အတွက်ဆက်အာဏာသိမ်းရတာဆိုပြီးတော့အကြောင်းပြထားပါသည်။ဥရယာတီပြောင်းလဲမှုတိုက်ဖျက်ရေးရီမန်းချက်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်အပါအဝင်နိုင်ငံပေါင်း100ကျော်ကခေါင်းဆောင်တွေတက်ရောက်ခဲ့တဲ့စကော့တလန်ဂလပ်စကိုမြို့ကကလော့သမကရဲ့ညီလာခံဒီဇင်ဘာတွင်မှအဆုံးသတ်သွားခဲ့ပါလိမ့်။တစ်တော်ပြုံးတိမှုကိုဟန်ထားဖို့2030ပြည့်နှစ်မှာတစ်တော်ဟက်တာသန်း200နဲ့တခြားကေဟာစနစ်တွေပြန်လည်ရှင်းသန့်အောင်လုပ်ဖို့သမိုင်းဝင်သဘောတူညီချက်ကိုဒီညီလာခံကိုတက်ရောက်တဲ့တခြားနိုင်ငံတွေနဲ့အတူအမေရိကန်ကလက်မှတ်ရေးထိုးခဲ့ပါလိမ့်။ဒါပြင်စွန့်အင်စိုက်ပျိုးရေးပို့ဆောင်ဆက်သွယ်ရေးအိုးအိမ်နဲ့မြို့ပြဖွံ့ဖြိုးရေးပြည်ထောင်စုရဲ့အစိုးရဝန်ကြီးဌာနတွေလက်တွဲပြီးတော့မိသိန်းတန်ွေထုတ်လုပ်မှုလျှော့ချရေးစီမံချက်ကိုလည်းသမ္မတဘိုင်ဒန်ကထုတ်ဖော်ပြောဆိုခဲ့ပါသည်။ကမ္ဘာကြီးစိမ်းလန်းဆိုပြီးရေးကိုဥတီတဲ့ကမ္ဘာလုံးဆိုင်ရာအခြေခံအဆောက်အဦစီမံကိန်းကိုသမ္မတဂျိုးဘိုင်ဒန်က COP26 ညကတွေ့မှာတင်ပြခဲ့ပါသည်။2050ပြည့်နှစ်မှာရေရှည်တည်တဲ့ပြီးတော့လေးလူညီညာမှုလုံးဝပပျောက်သွားစေတဲ့အပြင်တရုတ်တူရဲ့ကမ္ဘာလန်းစီမံကိန်းအတွက်တခြားရွေးချယ်စရာနည်းလမ်းတစ်ခုဖြစ်တယ်ဆိုပြီးတော့ COP26 ညလာခဲ့မှာပြုလုပ်တဲ့ဆွေးနွေးပွဲတွေမှာဂျိုးဘိုင်ဒန်ကပြောဆိုသွားပါတယ်COVID-19 ရောဂါတိုက်ဖျက်ရေးစီစဉ်တွေလုံးဝတိုးတက်ပြောင်းလဲသွားစေနိုင်တဲ့ကုသဆေးအဖြစ်ပထမဆုံးတောက်ဆေးကိုပြည်ထောင်နိုင်ငံမှာဒီသင်းမတ်တွင်ခွင့်ပြုချက်ပေးလိုက်ပါတယ်။ COVID ကရောဂါတိုက်ဖျက်ရေးစီစဉ်တွေတိုးမြင့်လှုပ်ဆောင်ရေးအတွက်ရည်ရွယ်ပြီးတော့ Merck နဲ့ Ridgeback Biotherapeutics ဆေးကုမ္ပဏီတို့ကဒီတောက်ဆေးကိုပူးတွဲပြီးတော့ထုတ်လုပ်ထားပါ။ COVID-19 ကူးစက်ခံထားရတဲ့သူလူနာတွေအနေနဲ့ရောဂါလက္ခဏာပြပြီးတော့9ရက်အတွင်းမှာဒီဆေးကိုတောက်လိုက်ခြင်းအဖြစ်သိတာတွေတိုးတက်ကောင်းမှုမျိုးရတယ်ဆိုတာကိုစမ်းသပ်တွေ့ရှိပြီးတဲ့နောက်မှာမော်နျူပီရာဗီလိုခေါ်တဲ့ဒီတောက်ဆေးကိုချက်ချင်းအသုံးပြုဖို့အတွက်ပြည်ထောင်စုဝါနဲ့ကျန်းမာရေးဆိုင်ရာကုန်ပစ္စည်းများကြီးစုစောင့်ကြည့်ရဲ့အဖွဲ့ MHRA ကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာ COVID-19 ကရောဂါကုသရေးမှာတောက်ဆေးဖြစ်ပထမဆုံးအကြိမ်ခွင့်ပြုချက်ရတဲ့ဆေးတစ်မျိုးဖြစ်ပြီးတော့မိခင်ပြောင်စုမှလည်းမော်နျူပီရာဗီရဲ့တောက်ဆေးကိုခွင့်ပြုတယ်မသိဆိုတာကိုဒီလအတွင်းမှာအစည်းအဝေးထိုင်ပြီးဆွေးဖြတ်ကြမှာပါ။COVID-19 ကူးစက်ခံရပြီးတော့ဆူရရဲ့လက္ခဏာခံစားရသူတွေကိုအစာပိုင်းကာလမှာဒီတောက်ဆေးကိုတိုက်လိုက်ခြင်းအပြင်ဆေးရုံတက်ရပြီးတော့သေးလူမျိုးအားဖြင့်မဲ့အရေးကနေထွက်ဝက်လာတတ်တာစီလေးဆိုပြီးတော့သူဒေသနာတွေ့ရှိချက်မှာထွက်လာပြီးတဲ့နောက်ဒီဆေးကိုအများကအနေကဆောင်ကြည့်နေကြတာပါ။ဒီတိုင်မှာ Lagavrio လို့အမည်နဲ့အဖြန့်ချည်တဲ့ဒီဆေးကိုဘလို့တိုက်ကျွေးအသုံးပြုတယ်လဲဆိုတာကိုတော့ဒီတင်ဆွေးနွေးတဲ့ကျန်းမာရေးဌာနကမကြခင်မှာထုတ်ပြန်သွားမှာဖြစ်ပါလိမ့်။အသက်9နှစ်ကနေ17နှစ်အရွယ်ကလေးငယ်တွေကို Pfizer COVID ကာကွယ်ဆေးထိုးပေးဖို့ American ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC အကြံပေးအဖွဲ့ကတင်ကြီးတင်ကျပ်ထဲဆုံးဖြတ်လိုက်ပြီးတော့ကလေးတွေကိုကာကွယ်ဆေးစထိုးပေးနေပါပြီ။ဆေးကြောသက်တွေနဲ့လူကြီးတွေကိုထိုးပေးတဲ့ကာကွယ်ဆေးပမာဏရဲ့3ပုံတစ်ပုံကိုကလေးငယ်တွေကိုထိုးပေးတာဖြစ်ပြီးတော့လူကြီးတွေထိုးပေးတဲ့ဆေးနဲ့ကွဲပြားမှုရှိအောင်လို့ထိုးဆေးပလဲအဖုံးတွေကိုအယောင်ခွဲခြားသတ်မှတ်ထားတဲ့တန်းနဲ့ချီတဲ့ကာကွယ်ဆေးတွေကို Pfizer ကုမ္ပဏီကပြည်내တိတိကိုဖြန့်ဝေပေးပြီးဖြစ်ပါလိမ့်။အမေရိကန်မှာအခုချိန်ထိအသက်17နှစ်ကနေ25နှစ်အရွယ်ကလေး9တန်းအပါအဝင်လူဦးရေ106တန်းကိုကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးပေးပြီးဖြစ်ပါလိမ့
်တပတ်တွင်းနိုင်ငံတကာသတင်းတွေကိုမအီတန်စင်စူးစီးတင်ပြပေးထားတာပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်လို့တဲ့ VOA ကိုတည်သိချင်းနဲ့တောင်းလို့တဲ့ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA Facebook စာမျက်နှာ VOA Burmese News ရဲ့ Messenger ကနေလည်းစာရေးသားပြီးတော့ဆက်သွင်းနိုင်ပါတယ်ဒီကနေ့အတွက်ဒုတိယပိုင်းနာယီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို အီးမေးလ်ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကိုအီးမေးလ်သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစီ VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်
ဒီရီကနေတနင်္ဂနွေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတူမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝဲမှာတော့မီဒီယာမြင်ကွင်းမြန်မာပြည်ကပေးစာများနဲ့သတင်းတွေကတူတာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့မီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာအထူးသဖြင့် February လဆီယနာသိမ်းပြီးတဲ့နောက်ပိုင်းမှာလူမှုကွန်ရက်တွေပေါ်မှာအမုန်းစကားတွေပြန့်နှံ့နေတာအခုဆိုရင်စကားလုံးတချို့ကနေ့စဉ်သုံးစကားတောင်ဖြစ်နေပါတယ်ဒီလိုအမုန်းစကားတွေဖြစ်ပေါ်ပြန့်နှံ့မှုကဘလို့အကျိုးဆက်တွေရှိပါသလဲကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာကိုပြည်သွေးနိုင်ရဲ့သုံးသပ်ချက်ကိုမအေးတန်နာကျော်နဲ့အတူတင်ပြထားပါတယ်ရှင်
အားလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကနေ Facebook ပေါ်မှာပြန့်နှံ့နေတဲ့အမုန်းစကားနဲ့အကျိုးဆက်များအကြောင်းကိုတင်ပြပေးသွားခြင်းပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါကျွန်တော်ငယ်တဲ့ငယ်ချင်းတယောက်ဟာစီးပွားလိပ်အင်မတန်ကြိုက်ပါတယ်မနေ့အိပ်ရထားတာနဲ့ပထမဆုံးကောက်ကင်လိုက်တာကစီးပွားလိပ်ပါပဲဒါပေမဲ့အခုအဲ့ဒီလိုမဟုတ်တော့ပါဘူးအပြောင်းလဲကြီးပြောင်းလဲသွားခဲ့ပါပြီအခုတော့သူဟာအိယာကထတာနဲ့တပြိုင်နဲ့သူ့ရဲ့လက်ကင်ဖုန်းကိုကောက်ကင်ပြီး Facebook ကိုအရင်ဆုံးဖွင့်ကြည့်တော့တာပါပဲဒါဟာဘာကိုပြနေတယ်လဲဆိုတော့လူမှုကွန်ရက်မီဒီယာတစ်ခုဖြစ်တဲ့ Facebook ဟာမြန်မာလူအဖွဲ့အစည်းတွေမှာဘယ်လောက်တောင်လွှမ်းမိုးနေရာယူထားတယ်လဲဆိုတာကိုပြသနေတာပါမြန်မာနိုင်ငံမှာ Facebook သုံးဆွဲသူပေါင်း 28,300 ကျော်ရှိတယ်လို့2022ခုနှစ်ဇန်နဝါရီလမှတ်တမ်းတစ်ခုကဆိုပါတယ်ဒါဟာမြန်မာနိုင်ငံလူဦးရေ51ရာခိုင်နှုန်းဖြစ်ပါတယ်မြန်မာလူဦးရေတဝက်ကျော်ဟာ Facebook ကိုသုံးဆွဲနေကြတယ်ဆိုတဲ့သဘောပါမြန်မာမာတင်လားဆိုတော့မဟုတ်သေးပါဘူးကမ္ဘာတဝန်းမှာလည်း Facebook သုံးဆွဲနေသူပေါင်း3ဘီလီယံနီးပါးရှိတယ်လို့သိရပါတယ်ဒါဟာလည်းကမ္ဘာလူဦးရေတဝက်ရှိပါတယ်ဘာကြောင့် Facebook ကိုဒီလောက်သုံးဆွဲနေကြရတာလဲဆိုတာကတော့အကြောင်းတွေကအများကြီးပါ Facebook ကနေသတင်းတွေရနိုင်တယ်လို့သချင်းတွေလည်းနားထောင်လို့ရပါတယ်စီအောင်စည်းဝဲလုံနိုင်ကြသလိုကြော်ညာလို့လည်းရပါတယ်။ဒါအပြင်မိုဘိုင်းဘန်ကင်းကနေငွေပေးငွေယူတွေလည်းလုပ်လို့ရပါတယ်။ကိုယ့်ရဲ့အတွေ့အမြင်သဘောထားယူဆတွေကိုလည်း Facebook မှာဖြန့်ဝေလို့ရသလိုပညာသင်ယူနိုင်တဲ့အခွင့်အလမ်းတွေလည်းရှိနေပြန်ပါတယ်။ဒါတွေမကသေးပါဘူး။ကမ္ဘာအခြေခံနဲ့နောက်ခံတနည်းအားစီမှာရှိနေကြတဲ့မိသားစုတွေကိုနီးစအောင်လှုပ်ပေးနိုင်တဲ့အပြင်နှစ်ပေါင်းများစွာဝေးကွာနေကြတဲ့တငယ်ချင်းပေါင်းသင်းမိတ်ဆွေတွေကိုလည်းပြန်လည်တွေ့ဆုံနိုင်အောင်အဆက်အသွယ်လုပ်ပေးနိုင်ပါတယ်။အဲ့ဒီလိုအကြောင်းတွေဟာ Facebook ကိုဆွဲလန်းနှိမ့်ချစွာသုံးဆွဲစီတဲ့အကြောင်းတွေလို့ဆိုနိုင်ပါတယ်
။ဒါရီကတော့ Facebook သုံးဆွဲလို့ရတဲ့ကောင်းကျိုးတွေဆိုတော့တခြားတစ်ဖက်မှာဘေးရွက်ဆိုးကျိုးတွေလည်းရှိနေတာကိုတော့သတိထားမိတဲ့သူနည်းပါလိမ့်မယ်။ဆိုးကျိုးတွေကအဓိကအကြဆုံးကတော့ hate speech လို့ခေါ်တဲ့အမုန်းစကားပြန့်နှံ့နေတာဖြန့်ဝေနေကြတဲ့ကိစ္စရပ်ပဲဖြစ်ပါတယ်။အမုန်းစကားဆိုတာကတော့ရုပ်ရင်းကျန်းတဲ့စွာဆဲဆူနေတော့မှအမုန်းစကားလို့ဆိုလိုတာမဟုတ်ပါဘူးအမုန်းစကားကိုဖြစ်ပေါ်စေတဲ့ဟန်ပန်အမှုရာအပြုတ်အမူအရေးသားတွေကလည်းအမုန်းစကားမှာအကျုံးဝင်တယ်လို့ဆိုပါတယ်လူတယောက်ဒါမှမဟုတ်လူတစုကိုသူတို့ရဲ့လူမျိုးဘာသာကိုယ်ကွယ်မှုလိင်စိတ်ခံယူကွဲပြားမှုတို့ပေါ်မှာမူတည်ပြီးတော့အကြမ်းဖက်မှုကိုဖြစ်စေတဲ့စကားဒါမှမဟုတ်ရင်လည်းအမုန်းစကားကိုဖြစ်စေတာတွေကိုအများပြည်သူရှေ့မှောက်မှာပြောဆိုလုပ်ကိုင်တာတွေကိုအမုန်းစကားလို့ Cambridge အပြည်တိုင်မှာဖွင့်ဆိုဖော်ပြထားပါသေး။မြန်မာနိုင်ငံမှာလည်းဘာသာရေးလူမျိုးရေးကိုအကြောင်းပြုတဲ့အမုန်းစကားတွေဖြစ်ပေါ်ခဲ့တာတွေကြုံခဲ့ရပါပါသေး။အမုန်းစကားတွေအပြင်းထန်ဆုံးကတော့2018ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်ထဲမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေလုပ်တဲ့အခါရိုဟင်ဂျာမွတ်စလင်အများအပြားတပ်ဖြတ်ခံရခြေရော်တွေမိရှုဖျက်ဆီးခံခဲ့ရတာတွေဖြစ်တဲ့အချိန်မှာဘာသာရေးလူမျိုးရေးနဲ့ဆိုင်တဲ့အမုန်းစကားတွေ Facebook ပေါ်မှာပြောဆိုရေးသားတာဖြန့်ဝေတာတွေဖြစ်ပေါ်ခဲ့ပါတယ်။ ဒါကြောင့်လည်း Facebook တာဝန်ရှိသူတွေကအမုန်းစကားပြောဆိုရေးသားတဲ့သူတွေရဲ့အကောင့်တွေကိုပိတ်သိမ်းတာ Facebook ပေါ်ကအမုန်းစကားတွေကိုဖယ်ရှားတာတွေပြုလုပ်ခဲ့ကြပါတယ
်ဟုတ်ပါတယ်မြန်မာနိုင်ငံမှာ2020ရဲ့ဒုတိယသုံးလပတ်ရွေးကောက်ပွဲအကြိုကာလမှာဆိုရင်ပို့စပေါင်း 28,000 ကျော်ကို Facebook ကနေဖြုတ်ချခဲ့ရတယ်လို့နိုဝင်ဘာလ5ရက်နေ့မှာထုတ်ပြန်တဲ့ Writer ရဲ့စစ်တမ်းတစ်ခုကဆိုပါတယ်ကဘာတော်မှာလည်း2021ရဲ့ပထမသုံးလပတ်အတွင်းမှာတရင်အချက်လက်ပေါင်း25သန်းကျော်ကိုဖယ်ရှားခဲ့ရတယ်လို့ Facebook မှတ်တမ်းတွေအရသိရပါတယ် Facebook အနေနဲ့ Community Standard နဲ့မကိုက်ညီတဲ့အတွက် Post တွေကိုဖြုတ်ချတဲ့အခါမှာအငင်းပွားစရာတွေလည်းရှိပါတယ်တကယ် Hate Speech တွေကဖြုတ်ချတာမခံရဘဲလွတ်မြောက်နေပြီးတော့အမှန်တကယ် Hate Speech မဟုတ်တဲ့အကြောင်းအရာတွေကဖယ်ရှားခံနေရတာမျိုးလည်းရှိပါတယ်ဒါနဲ့ပတ်သက်လို့နီးပညာကျွမ်းကျင်သူတွေကတော့ AI လို့ခေါ်တဲ့ဉာဏ်ရည်တုကိုအသုံးပြုတဲ့အတွက်ဒီလိုပြဿနာတွေကြုံရတာလို့ဆိုကြပါတယ်မြန်မာနိုင်ငံတွင်းမှာဘလောက်တောင်အမုန်းစကားတွေပြန့်နှံ့နေခဲ့တယ်လဲဆိုရင်ပြီးခဲ့တဲ့အောက်တိုဘာလအတွင်းကပြုလုပ်ခဲ့တဲ့အမေရိကန်ထက်လွှတ်တော်ကြားနာပွဲတစ်ခုမှာ Facebook ကြောင့်အမုန်းတရားတွေကြောက်ခမန်းလိလိဖြစ်ပေါ်ခဲ့တဲ့မြန်မာနိုင်ငံကိုဥပမာပြီးထွက်ဆိုသွားတဲ့အထိပါပဲဒါတွေမကသေးပါဘူး Ranger တွေပေါ်မှာအကြမ်းဖက်ဖို့လှုပ်ဆော်ခဲ့လို့2018ခုနှစ်က Facebook ပေါ်ကနေပိတ်သိမ်းဖယ်ရှားခဲ့ရတဲ့မှတ်တမ်းတွေကိုထုတ်ပေးဖို့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာရှိတဲ့ပြည်ထောင်စုတရားသူကြီးတဦးက Facebook ကုမ္ပဏီကိုအမိန့်ထုတ်ခဲ့ရပြန်ပါတယ်
။ဒီလိုဘာသာရေးလူမျိုးရေးကိုအကြောင်းပြုတဲ့အမုန်းစကားတွေမြမလူအဖွဲ့အစည်းတွေမှာကြဲကြဲပြန့်ပြန့်ဖြစ်ပေါ်တာကိုပပျောက်စေဖို့ရည်ရွယ်ပြီးတော့လူမှုအဖွဲ့အစည်းတွေကစ조사ခဲ့ကြတာပါ။အဲ့ဒီထက်မှာတော့ပန်းစကားအစီအစဉ်ကတစ်ခုပါဝင်ဖြစ်ပါရဲ့။ပန်းစကားအစီအစဉ်ကိုဦးဆောင်သူတွေထဲမှာတော့အစာရေးဆရာ blogger ကိုနေဖုံးလည်းလည်းပါဝင်ပါတယ်။
အကျွန်တော်အနေနဲ့ဖွင့်ဆိုချင်တာကတော့ hate speech ဆိုတာဒီအမုန်းကနေမြပြခံလာတဲ့ဇကာနောက်ပြီးတော့ဒီအမုန်းဆိုတဲ့အသီးပွင့်ကိုဖြစ်စေတဲ့ဇကာလို့ကျွန်တော်တို့အထိပ္ပယ်ဖွင့်ချင်တာပေါ့နော်နောက်ပြီး hate speech မှာဒါ level ရှိတာပေါ့နော်ဒါလက်ခံလို့ရတဲ့အဆင့်လက်တင်ခံလို့မရတဲ့အဆင့်နဲ့တရားဥပဒေအရပြစ်ပေးရေးယူတဲ့အဆင့်ဆိုတာမျိုးရှိတာပေါ့ကျွန်တော်တို့ဒီအမုန်းဇကာကိုစန့်ကျင်တဲ့လှုပ်ရှားမှုပန်းဇကာဆိုပြီးတော့ဒီလှုပ်ရှားမှုလုပ်ခဲ့တဲ့အချိန်တုန်းကတော့အဲ့အချိန်ကတော့ဒီဘာသာရေးကိုအကြောင်းပြပြီးတော့တိုင်းပြည်ကိုမငြိမ်မသက်ဖြစ်အောင်လုံဆောင်နေတဲ့အဖွဲ့အစည်းတွေရှိတာပေါ့နော်မဘာသာလို့ဖွင့်မှုတွေပေါ့ဒီအဖွဲ့တွေကဒီလိုမျိုးအမုန်းစကားတွေကိုတမင်သက်သက်ရွေးချက်ရှိနေဖြန့်နေတာတွေဖြစ်လို့အဲဒါကိုစန့်ကျင်တဲ့အနေနဲ့ကျွန်တော်တို့ဒီပန်းစကားဆိုပြီးတော့လောက်ကန်ဆောင်ရွက်ခဲ့တာပါအဲ့တော့အခုအချိန်နေတော့ကျွန်တော်တို့ပန်းစကားလုပ်ခဲ့တဲ့အချိန်နေနဲ့ကတော့အချိန်နေချင်းမတူပါဘူးပြအခုချိန်ကတော့ဒါဒီစစ်ကောင်စီခေါင်းဆောင်တွေရယ်စစ်ခေါင်းဆောင်တွေရယ်နောက်ပြီးတော့သူ့ရဲ့အဲလောက်ခံစစ်တပ်ပေါ့နော်ဒါကတိုင်းပြည်ကိုမတရားအာဏာသိမ်းပြီးတော့ပြည်သူကိုထင်သလိုရက်ဆက်ကြမ်းကြုတ်တပ်ဖြတ်နေတဲ့အခြေအနေဖြစ်တဲ့တကြောင်မလို့ဒါအခြေအနေချင်းတော့မတူဘူးခင်ဗျအခုအချိန်မှာတော့ဒီ online ပေါ်မှာပြည်သူတွေကဒီအရန်ဒီစစ်အာဏာရှင်ကိုအရန်မုန်းတီးနေတဲ့တကြောင်မလို့အခုအချိန်မှာဒီ hate speech တွေတော်တော်လေးများနေတာတော့ကျွန်တော်တို့တွေ့ရပါတယ
်ဟုတ်ပါတယ် February 1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်ရဲ့လူမဆန်တဲ့နှင်းပန်းနှိပ်စက်တပ်ဖြတ်တာတွေပေါ်မှာခါသည်ယွန်ရှာပြီးတော့တုံ့ပြန်ကြတဲ့အခါမှာအမုန်းစကားအတွင်ဆောင်တဲ့စကားလုံးတွေရေးသားပြောဆိုမှုတွေ Facebook ပေါ်မှာအတော်လေးနေရာယူလာတာကိုတွေ့ကြရမှာပါအခုဆိုရင်တော့မအားလာဆိုတဲ့စကားလုံးကမြမလူအဖွဲ့အစည်းတွင်မှာနေစဉ်သုံးစကားလုံးလိုတော့မှဖြစ်နေပါပြီ
အမုန်းစကားတွေဟာလူအဖွဲ့အစည်းတွင်စီးလုံးညညမှုကိုပြက်ပြားစေတဲ့အပြင်လူမျိုးရေးဘာသာရေးပဋိပက္ခတွေကိုလည်းဖြစ်ပေါ်စေနိုင်ပါတယ်ရဝန္ဒာနိုင်ငံမှာဆိုရင်အမုန်းစကားတွေကြောင့်လူမျိုးတုံးတက်ဖြတ်မှုဂျင်နိုဆိုက်တွေတောင်ဖြစ်ပေါ်ခဲ့ရပါတယ်။ဒါကြောင့်ဩစတြေးလျဒိန်းမတ်ပြင်သစ်အိန္ဒိယဂျာမနီတောင်အာဖရိကဆွီဒင်နယူးဇီလန်နဲ့ UK စတဲ့နိုင်ငံတွေမှာအမုန်းစကားတွေကိုတားဆီးနိုင်ဖို့ဥပဒေတွေပြဋ္ဌာန်းထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့အခြေခံဥပဒေတွေမှာကိုထည့်သွင်းရေးဆွဲကအမုန်းစကားတွေကိုတားမြစ်တာပိတ်ပင်ထားတာကိုတွေ့ရမှာဖြစ်ပါတယ်။အဲဒီလိုအမုန်းစကားတွေကိုတားမြစ်တာပိတ်ပင်တာတွေရှိနေပေမဲ့တစ်ဖက်မှာလည်းလူလတ်စွာရေးသားပြောဆိုခွင့်ဆိုတဲ့ Freedom of Speech ဆိုတာကလည်းအခြေခံလူ့အခွင့်အရေးတရားအနေနဲ့ရှိနေတာကိုထောက်ပြဝေဖန်သူတွေလည်းရှိနေပြန်ပါတယ်။အမုန်းစကားတွေကိုပိတ်ပင်တာဟာလူလတ်စွာရေးသားပြောဆိုခွင့်ကိုချိုးဖောက်ရမရောက်ဘူးလားလို့မေးခွန်းထုတ်သူတွေလည်းရှိပါတယ်။အခုချိန်မှာတော့အမုန်းစကားတွေကိုပိတ်ပင်တားဆီးလူသူတွေနဲ့အဲ့ဒီလိုပိတ်ပင်တားဆီးတာတွေဟာလူလတ်စွာရေးသားပြောဆိုခွင့်ကိုချိုးဖောက်ရမရောက်ဘူးလားလို့မေးခွန်းထုတ်စောရကတက်နေသူတွေကြားငင်းကုန်နေကြစေဖြစ်ပါれခမ ्या
ကိုပြည်သွေးနိုင်ရဲ့မီဒီယာမြင်ကွင်းအစီအစဉ်ပြီးမှာတော့အခုဆက်ပြီးတော့မြန်မာပြည်ကပေးစာများကဏ္ဍကိုအလှည့်ပေးခြင်းပါတယ်မအေးသနာကျော်တင်ဆက်ပေးထားပါတယ်ရှင်
ဒီနေ့ကင်းရှင်းပြီးမင်္ဂလာရှိအနေဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တိချစ်တော်ရရှင်တွေကိုမြေတားတိလက်ဆောင်မြန်မာသချင်းလေးတပုတ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်။အခုအရင်ဦးဆုံးတော့ထုံးစံတိုင်းမင်္ဂလာရှိရဲ့နှုတ်ခွန်းဆက်စကားလေးရေးလာတဲ့သောရရှင်တယောက်ရဲ့မှတ်ချက်လေးနဲ့စာချင်ပါတယ်နော်။မင်္ဂလာပါ VOE လို့ရေးလာတဲ့သောရရှင်ကတော့ထွန်းဦးဖြစ်ပါတယ်။ VOE ကိုနားထောင်ရတာကျွန်တော်တို့ပြည်သူတွေအနေနဲ့စိတ်ချမ်းသာရပါတယ်။အမြဲတမ်းအားပေးနေပါတယ် VOE ရဲ့။ CDN ပြည်သူတယောက်ပါဆိုပြီးရေးလာတဲ့သောရရှင်ကတော့ကျွန်တော်စာကိုဦးစားပေးပြီးတော့ဖတ်ပေးပါတယ်။ကျွန်တော်တော်လန်ရဲ့ရဲဘော်တွေကဖုန်းလိုင်းမမိတဲ့နေရာမှာဆိုတော့ပြောရတဲ့တဲ့နေကိုအာယုံပြုတ်ပြီးတော့နားထောင်နေကြရလို့ပါသူတို့ရဲ့အခက်အခဲတွေကိုကူညီပေးမဲ့သူတွေလည်းကျွန်တော်ရှာပေးနေပါတယ်လို့ကျွန်တော်လည်းလှုပ်ဆရာရှိရတယ်လှုပ်နေတယ်လို့ပြောပြပေးပါ VOE ဆိုပြီးတော့စိုးကြီးဆိုတဲ့တော်ရရှင်သူရဲ့အပေါင်းအသင်းတွေကိုရေးလာပါတယ
် VOE ရေကျွန်တော်က CDM တယောက်ပါကျွန်တော်တော်ရဲမှာလည်းနေထိုင်လာတာပါအခုတော့အဆင်ပြေတဲ့နေရာတစ်ခုကိုရောက်နေပါတယ်ကျွန်တော်တော်ရဲမှာ9လလောက်နေထိုင်လာခဲ့တာပါအာနာသိန်းကလေးကပေါ့ကျွန်တော်တော့ထဲမှာ VOE ကိုပဲနားထောင်လာတာပါရေဒီယိုကိုလက်ထဲကမချတဲ့လူဆိုရင်မမပါဘူးတော့ထဲမှာကြံနေခဲ့တဲ့တော်လိုင်းရဲဘော်တွေအထူးသဖြင့်ကျွန်တော်နဲ့အနီးကပ်နေခဲ့တဲ့ကြက်ကြီးဇီးကွက်ကိုကင်းအာဖရိကကိုကြားကြီးသူတို့ကိုပို့ပြီးသတိရသလိုတခြားရဲဘော်တွေကိုလည်းသတိရပါတယ်ဂေါ်လီစီဒီအမ်စခန်းလို့ပြောရင်သူတို့ပို့တိမှာပါဗျအခုတော့အင်တာနက်မိတဲ့နေရာရောက်နေတော့အရင်ကနေခဲ့တဲ့ CDM စခန်းကြီးကိုတတိယပါတယ်ဆိုတာသူတို့ကိုပြောပြပေးပါသူတို့ကရေဒီယိုကိုပဲအာရုံပြုပြီးနားထောင်နေကြရတာပါ VOE ရေ
ဟုတ်ကဲ့ပါကိုစိုးကြီးရေကိုစိုးကြီးရဲ့စာကိုဒီ VOE ကိုအမြဲတမ်းနားထောင်နေပါတယ်ဆိုတဲ့အပေါင်းအသင်းနဲ့ကြားမယ်ထင်ပါတယ်နော်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့သောရရှင်ရဲ့စာတွေကိုလည်း VOE ကလက်ခံရရှိပြီးတော့စာတွေကိုလည်းအလင်းသင့်တယ်လို့ဖော်ပြပေးနေပါတယ်နော်ဒီလိုမျိုးရေးလာကြတဲ့သောရရှင်တွေမှာဗိုလ်ချုပ်မှုချင်းမဲအွန်လိုင်းထံသို့လိုလိမ့်မှုပြီးတော့ပြည်ချစ်သားတူဆိုတဲ့သောရရှင်စီကရေးလာတဲ့စာကတော့မြန်မာနိုင်ငံမှာဒုက္ခတွေဆင်ပူအောင်လုပ်နေတာရပ်ပါတော့ဆိုပြီးတော့ပန်ကြားလာပါတယ်
စင်ရင်တုံတရားကင်းမဲ့စွာနဲ့တိုင်းပြည်တွင်ကပ်ရောဂါဖြစ်ပွားနေချိန်မှာမဲမသမာမှုဆိုပြီးခိုင်လုံတဲ့အကြောင်းပြချက်မဟုတ်ဘဲနဲ့အာနာယူပြီးသိမ့်လိုက်တဲ့အတွက်ကြောင့်မြမပြည်သူတွေဘလောက်ဒုက္ခရောက်နေကြသလဲဆိုတာအလုံးအသိပါဒါတွေကိုမျက်စိမိတ်ပြီးဆက်လက်အာနာကိုဆွဲကင်ထားနေတာကမြမပြည်သူတွေရဲ့မျက်နှာကိုမကြည့်တာပါမိမိကိုယ်ကျိုးအတွက်တတ်မတော်တစ်ခုလုံးကိုအသုံးချပြီးထင်ရဆိုင်နေတဲ့အခုတမတော်ကြီးတစ်ခုလုံးသူတဦးတယောက်ကြောင့်လုံးဝပျက်စီးသွားရပါပြီအခုဆိုရင်လေကုလသမဂ္ဂနဲ့အာဆီယံမှာလည်းသူတို့အတွက်ထိုင်ကုန်နေရာမရှိဘူးဆိုတာတိတိကြီးနဲ့ဆက်ပြီးအာနာကိုဆွဲကင်နေတာပါ
တိုင်းပြည်လုံးဒုက္ခဆင်းရဲတွေနဲ့နဲ့နေတဲ့အချိန်မှာအာနာလက်ကင်ဆွဲပြီးတော့အဆက်မနေသင့်တော့ပါဆိုပြီးတော့ဒီသောရရှင်ပြည်ချစ်သားဆိုတဲ့သောရရှင်ရေးလာတာဖြစ်ပါတယ်ဖြူရီကိုစာရေးလာပြီးတော့စာလည်းမပြောင်းလို့ဆိုပြီးတော့နည်းနည်းစိတ်တုန်နေပုံရတဲ့သောရရှင်ကိုကျော်မောင်ကျော်ကတော့ VOE 1 Note သားတွေမင်္ဂလာပါဆိုပြီးသူရဲ့ပထမစာမှာနှုတ်ခွန်းဆက်လာတာပ
ါ VOE သတင်းတွေနားထောင်ပြီးပြည်သူတွေမျက်စိပွင့်နားပွင့်ဖြစ်ရတာနှစ်ပေါင်းကြာခဲ့ရပြီမို့ကျေးဇူးတင်ကြောင်းထပ်ပြောပါရစေကျွန်တော်စိတ်ထဲဘဝင်မကြတာလေးရှိလို့ပါကျွန်တော်ညံမီတလောက်တော့အာဆီယံအဖွဲ့အစည်းဆိုတာပြည်သူကိုကိုစားပြုတဲ့နိုင်ငံအကျိုးတနည်းနိုင်ငံကိုကိုစားပြုတဲ့ပြည်သူအများအကျိုးဆောင်ရွက်ဖို့လှုပ်ဆောင်ထားတဲ့အဖွဲ့အစည်းလို့ယူဆပါတယ်ခုတော့မြေပြင်အနေအထားရတွေ့မြင်ရတာတော့အာဆီယံနိုင်ငံအုပ်ချုပ်သူခေါင်းဆောင်အချင်းချင်းရဲ့အကြိုးကိုပဲရှေ့ရှုနေတဲ့အနေအထားမျိုးကြီးလားဥပမာကျွန်တော်တို့မြန်မာနိုင်ငံကြည့်ပါနိုင်ငံကိုကိုစားပြုတဲ့ပြည်သူအများကိုယ်စိတ်နှလုံးသုံးပါအတိဒုက္ခရောက်နေတာကိုအာဆီယံနိုင်ငံခေါင်းဆောင်တချို့ပြည်သူအများစုအပေါ်ကိုကျင်းစာမှုနှဲပါပြီးလက်တဆုပ်စာအာဏာရှင်တွေရဲ့ယူသူမှုကိုတိတိကြီးနဲ့ဘာကိုများတွေ့ဝေနေရောင်လုတ်ပြနေတာလဲကျွန်တော်နဲ့ပြည်သူအများစုတွေကတော့အာဆီယံအဖွဲ့ဆိုတာခေါင်းဆောင်ပိုင်းတွေအချင်းချင်းဖေးမှပြီးလှုပ်ဆောင်ဖို့ဖွဲ့စည်းထားတဲ့အဖွဲ့မဖြစ်စေလိုပါပြည်တွင်းရေးဝင်မဆွဲဖက်ရဆိုတာစင်ကြယ်မဖြစ်စေပဲပြည်သူတွေရဲ့ငရေတွင်ကြနေမှုကိုတော့ကဲထုတ်နိုင်လို့ရမှာပါကျွန်တော်အမြင်လေးကို VOE မှသုံးသပ်ပြန်ကြားပေးစီလိုပါတယ်ခင်ဗျာ
သောရရှင်ကိုကျော်မောင်ကျော်သူ့ရဲ့ထင်မြင်ယူဆချက်ကို VOE ကနေလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်ရှင်အကောင့်တူမဟုတ်ပါဘူးကချင်ပြည်နယ်ဗမော်မျိုးကပြည်သူတူပါလို့ရေးလာတဲ့သောရရှင်ကတော့ ူကြားတဲ့သတင်းတစ်ခုအထူးစိတ်မကောင်းဖြစ်ရပါတယ်ဆိုတော့အခုလိုရေးလာပါတယ
်မင်္ဂလာပါ VOA ကျွန်တော်ကငငယ်တုန်းကရေဒီယိုနဲ့နားထောင်ခဲ့ရသူပါအခုတော့ခေတ်ကာလအရ Facebook ကနေကြည့်ပြီးနားထောင်နေရပါပြီစာကအခုမှရေးဘူးပဲမဲ့အားလုံးသိအောင်ဖတ်ပြပေးစေချင်ပါတယ်အခုကြုံနေရတဲ့တနိုင်ငံလုံးအခက်အခဲတွေကြားထဲမှာပြည်သူတွေပိုခက်ခဲလာတဲ့အကြောင်းပါ23ရက်နေ့မြစည်းမကပေါ်ပြတဲ့သတင်းအရမန္တလေးကြောင်ဝိုင်းကိုပျောက်ကြားတပ်ဖွဲ့တတိပေးတယ်လို့ပြောတာဖတ်ပြီးတော့အဲ့ဒီအောက်ခြေလူတန်းစားတွေရဲ့စားဝတ်နေရေးအတွက်မတွေးပေးတာကိုစိတ်မကောင်းဖြစ်မိပါတယ်ကိုယ်တိုင်အလုပ်လက်မဲ့ဖြစ်နေသူမို့သူတို့ကိုကိုချင်းလဲစာမိပါတယ်ဒါကြောင့် PDF တွေကိုတိစေခြင်းလို့ပါစစ်တပ်နဲ့ NUG တို့ပြောတဲ့ပြည်သူလူထုဆိုတာဘယ်သူကိုပြောတာလဲလို့သိချင်မိပါတယ်ကျွန်တော်တို့ကိုအနာဂတ်ပြောင်းအောင်လုပ်ခဲ့တဲ့အတွက်စစ်သားမြင်တိုင်းမုန်းပါတယ်အခုလိုကြက်တဲချိန် PDF ကပါချင်းချောက်လာတော့ PDF တွေကိုပါစိတ်မနာပါရစေနဲ့လို့ပြောပေးပါဗျာကျွန်တော်တို့စားဖို့ရုံးကန်နေရတာပါတခါတလေကျမ်းမာရေးပါဖောက်လာချိန်ဆေးဖို့တော့မရှိပါဘူးစားများလို့မပယ်လိုက်ပါနဲ့ဗျာကျွန်တော်ကကချင်းပြည်နယ်ဗမော်မြို့ကပြည်သူတူပ
ါဟုတ်ကဲ့ပါစေရေးပြိပခါရရဲ့တန်ကိုပြည်သူတွေအလူလဲခံစားနေရပါတယ်ဆိုပြီးတော့ဒီသောရရှင်သူတွေ့ကြုံနေရတဲ့အခြေအနေကိုရေးလာတာဖြစ်ပါတယ်ဘာ6မြို့မှာရေးလာတဲ့သွားရှင်တယောက်ကတော့သူတို့မြို့မှာဒီအသွားလာအခက်ခဲအတားအဆီးကြီးများနေပါတယ်ဆိုတော့ရင်ဖွင့်လာတာဖြစ်ပါတယ
် VOA တို့မြစ်တာရက်ခံပါတယ်တခြားမြို့တွေမှာအဝင်အထွက်အတားအဆီးအပိတ်ပင်တွေဖြေလျှော့နေပေမဲ့6မြို့မှာတော့တင်းကျပ်ထားလျက်ပါခီးသွားပြည်သူအတန်းစားမျိုးစုံအခက်တွေ့နေပါတယ်အခုကမနေ့4နာရီကနေ10နာရီအထိညနေဆိုရင်9နာရီကနေ9နာရီအထိသွားလာရေးကားကြီးကားငယ်အကုန်လုံးပါပဲပြည်သူအများစင်းရဲညွညင်ပင်ပန်းနေရပါတယ်ဒီလိုတင်းကျပ်မှုများမရှိစေလို့တော့ပါကျေးဇူးတင်ပါတယ် VOA
ဒီတော့ရှင်6ကနေရေးလာတာပါအခြေအနေတွေကမျိုးစုံပြောင်းနေတာမလို့သူစာရေးလာတဲ့ဒီအော်တိုဘာလ18ရက်နေ့အခြေအနေနဲ့တော့အခုချိန်ဘလို့ကွာခြားမှုရှိမလဲဆိုတာမသိနိုင်ပါဘူးเนาะတော့ရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်ဒေးတောင်းလာတဲ့တော့ရှင်နေအတွက်နောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါတယ်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုဆက်ပြီးတော့တည်တောင်းလာတဲ့သောရရှင်တယောက်ကိုအလှည့်ပေးကြပါတယ်ဒီသောရရှင်ကတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခက်အခဲတွေအများဆုံးပြီးဆုံးနေစေချင်သူပ
ါအခုမြန်မာပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲတွေအများဆုံးပြီးဆုံးကျင်လာပါပြီဗျာစာဝတ်နေရေးတမျိုးစစ်ကတမျိုးကိုဗစ်ကတမျိုးဒီအခြေအနေမျိုးရှေ့ဆက်ပြီးဘလို့အသက်ရှင်ရမှန်းတောင်မသိတော့ပါဘူးဗျာကျွန်တော်တို့မြန်မာပြည်သူတွေစစ်အာဏာရှင်စနစ်ကိုနှစ်ပေါင်းများစွာဒုက္ခခံခဲ့ရပြီးပါပြီတော်လောက်ပြီထင်ပါတယ်ဗျာကျွန်တော်တို့မြန်မာပြည်သူတွေကိုလွတ်လပ်ခွင့်ပေးပါတော့ဗျာကျွန်တော်ကဝက်လက်နေကပါဗျာ VOA ကိုလည်းအားပေးနားဆင်နေပါတယ်ပြည်သူတွေအတွက်သတင်းမှန်တွေတင်ဆက်ပေးနေတဲ့ VOA အဖွဲ့သားများအားလုံးကျန်းမာရွှင်လန်းကြပါစေတည်တခြင်းလေးတောင်းပါရစေအဆိုရရေမွန်ရဲ့ဘာလို့နေသေးလဲတချင်းလေးလွှင့်ပေးပါ VOA ရေ
ကျေးဇူးပြုပြီးတော့ကျွန်တော်နာမည်တော့မဖော်ပြပါနဲ့တဲ့ဝက်လက်နယ်ကသောရရှင်တချင်းတောင်းလာတာဖြစ်ပါလေရှင်ဒီတော့ဒီတစ်ပတ်သူတောင်းဆိုထားတဲ့ရေမွန်တီဆိုထားတဲ့ဘာလို့နေသေးလဲဆိုတဲ့တချင်းလေးကွဲလုံးသူရေမွန်ကိုလည်းအမှတ်တရအနေနဲ့ဒီတချင်းလေးနဲ့ဖြောပြပေးကြပါလေရှင်သောရရှင်ဒီအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်
chan twa tin ma ri lo phu twe cha le mai sain da de bwa ko ma ma ti sa me me lo kaung song sa sa me lo en we phi bo chu sa ye chan da de ye de be pyao kwe bwa ki le lu ga sai me pa ne twa I just
ဆိုထားရင်ဘာလို့နေသေးလဲဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းကလေးနေညာပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်နက်တိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို Viewing Internet ဆာမျက်နှာနဲ့ဖုန်းပေါ်က Viewing App မှာသွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ Viewing App နာမည်ကတော့ Viewing Bambies ဖြစ်ပါတယ်။ကျမတို့ Internet ဆာမျက်နှာလိပ်စာကတော့ bambies.viewingnews.com ဖြစ်ပါလိမ့်ရှင်။ကျမအေးတန်နာကြပါ။ Viewing ကိုလည်းစာရေးကြပါအောင်နော်။သွားရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။
မအေးသနာကျော်စီစဉ်တင်ဆက်ပေးထားတာပါရှင်အခုဆက်ပြီးတော့ထုတ်လွှင့်မယ်တည်နေတဲ့ကတူတာအစီအစဉ်ကိုတော့မညွညူလင်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင
် Elders we are very supportive of your democratic transition
The elders ဆိုတာကတော့နိုင်ငံတကာကနိုင်ငံခေါင်းဆောင်ဟောင်းကြီးတွေငြိမ်းချမ်းရေးအတွက်လှုပ်ရှားအကျိုးဆောင်နေကြတဲ့လူကြီးသူမတွေလူခွင့်ရေးပညာရှင်ကြီးတွေစုပေါင်းဖွဲ့စည်းထားတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ဒီအဖွဲ့အစည်းဖြစ်လာဖို့အတွက်အင်္ဂလန်နိုင်ငံကစေတနာဝန်ထမ်းစီးပွားရေးသမားကြီး Richard Branson လူခွင့်ရေးလှုပ်ရှားသူဒီတာပညာရှင် Peter Gabriel နဲ့တောင်အာဖရိကကလူတုခေါင်းဆောင်ငြိမ်းချမ်းရေးနိုဘယ်ဆုရှင် Nelson Mandela တို့စတင်ဆောင်ရွက်ခဲ့ကြပြီး2009ခုနှစ်ဇူလိုင်လ18ရက် Nelson Mandela ရဲ့89နှစ်ပြည့်မွေးနေ့မှာ The Elders အဖွဲ့ကြီးစတင်ဖွဲ့စည်းကြောင်းကြေညာခဲ့ကြတာပါ လူခွင့်ရင်းနဲ့ငင်းချမ်းရင်အတွက်ကဘာပေါ်ကလွတ်လပ်တဲ့ခေါင်းဆောင်ကြီးတွေအကြီးအကဲတွေအတူတကွပူးပေါင်းဆောင်ရွက်ကြဖို့ The Adults ကိုဖွဲ့စည်းခဲ့တာဖြစ်တယ်လို့ဆိုပါတယ်ကမ္ဘာငြိမ်းချမ်းရေးနဲ့လူအခွင့်အရေးတွေအပြင်ယာတီဥဒုပြောင်းလဲလာတဲ့ကိစ္စတွေကမ္ဘာကာယောဂါဆိုးကြီးတွေကိုကာကွယ်တိုက်ဖျက်ရေးကိစ္စတွေဆင်းရဲမွဲတေမှုပပျောက်ရေးတွေအတွက်ကိုပါတိုက်တွန်းပါဝင်ဆောင်ရွက်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ကမ္ဘာပေါ်မှာလူသန်း 9,000 ဟာတရားမျှတတဲ့ဥပဒေအကာအကွယ်အောက်မှာမရှိဘဲဖြစ်နေရတယ်လို့လဲ The Elders အဖွဲ့ကြီးကဆိုပါတယ်။ဒါကြောင့်မို့ကမ္ဘာနေရာတော်တော်များများမှာဖြစ်နေတဲ့ပဋိပက္ခတွေတရားမျှတမှုရှိရှိဖြေရှင်းသွားနိုင်အောင်ကောင်းမွန်တဲ့ကျင့်ဝတ်နဲ့အုပ်ချုပ်သူတွေအစိုးရတွေရရှိလာအောင်ပြဿနာအရင်းအမြစ်တွေကိုရှာဖွေအခြေခံပြီးကမ္ဘာကောင်းဆောင်တွေလူမှုရေးနယ်ပယ်အသီးသီးကတာဝန်ရှိသူတွေနဲ့တိုက်တွန်းညှိနှိုင်းအကြံပေးဆောင်ရွက်တာတွေကို The Elders အဖွဲ့ကြီးကအလေးထားလှုပ်ဆောင်ကြပါတယ်။ The Elders အဖွဲ့ကြီးမှာလောလောဆယ်အသက်အရွယ်ကြီးရတဲ့တက်ကြီးအဖွဲ့ဝင်9ဦးအပါအဝင်အဖွဲ့ဝင်16ဦးရှိပါတယ်။ဒီအဖွဲ့ဝင်တွေထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်အပါအဝင်ငြိမ်းချမ်းရေးနိုဘယ်ဆုရှင်တွေဖြစ်ကြတဲ့အမေရိကန်သမ္မတဟောင်းဂျီမီကာတာလူမှုရေးလုပ်ငန်းတွေကနေအနားယူသွားတဲ့ဖုန်းတော်ကြီးဒက်စမွန်တူတူ2018ခုနှစ်ကကွဲလွန်သွားခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်တို့လိုထင်ရှားတဲ့ခေါင်းဆောင်ကြီးတွေလည်းပါဝင်ခဲ့ကြပါတယ်မြန်မာနိုင်ငံရဲ့လူထုခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်လည်း The Elders စတင်ဖွဲ့စည်းခြင်းကအဖွဲ့ဝင်တဦးဖြစ်ပါရှိခဲ့ပါတယ်။ The Elders ဖွင့်ပွဲအခမ်းအနားပါဝင်ကျင်းပတဲ့အစည်းအဝေးတွေတိုင်းမှာအဲ့ဒီအချိန်ကနေအိမ်အကျဉ်းချခံထားရတာကြောင့်အစည်းအဝေးတွေအခမ်းအနားတွေမတက်ရောက်နိုင်တဲ့ဒေါက်အောင်ဆန်းစုကြည်အတွက်ခုံနေရလွတ်တနေရကိုအမြဲထားပေးခဲ့ကြတာပါ2012ခုနှစ်မှာတော့ဒေါအောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဝင်ရောက်ခဲ့တဲ့အတွက် The Elders အဖွဲ့ဝင်တဦးဟာနိုင်ငံတစ်ခုခုမှာလက်ရှိတာဝန်ထမ်းဆောင်မှုမရှိစေရဆိုတဲ့သတ်မှတ်ချက်အရအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ခဲ့ရပါတယ်ရှင်။မညညလင်းပြောပြပေးခဲ့တာပါရှင်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုတော့ကိုဇော်ဝင်းလှိုင်ကပြောပြပေးပါရှင်။
မြန်မာနိုင်ငံရန်ကုန်တိုင်းအတွင်းအနည်းဆုံး300လောက်မှာဒီကနေ့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့ပြီးသက်ဆုံးရှုံးမှုတွေရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ရန်ကုန်မင်္ဂလာတုံလေတပ်စခန်းအနီးမှာဒီကနေ့နေ့လယ်ပိုင်းကပြစ်ခတ်မှုဖြစ်သွားခဲ့တဲ့အတွက်လုံခြုံရေးတာဝန်ယူထားသူစစ်ကောင်စီတပ်ဖွဲ့ဝင်2ဦးသေဆုံးပြီးကိဝါအနီးမှာရှိတဲ့လက်ဖက်ဆိုင်ကအမျိုးသမီး2ဦးလည်းသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲမင်္ဂလာတုံမြို့နယ်အတွင်းကအထွေထွေအုပ်ချုပ်ရေးမှုယုံဒီကနေ့အစောပိုင်းကလက်နက်ကင်တချို့ကဝင်ရောက်ပြစ်ခတ်ခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်2ဦးနဲ့အရသား2ဦးစီသေဆုံးပြီးစစ်သား2ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာအဲဒီလိုပြစ်ခတ်ခဲ့တဲ့ဗီဒီယိုမှတ်တမ်းတစ်ခုလည်းလူမှုကွန်ရက်ဒီပေါ်မှာပြန့်နှံ့နေပါတယ်တရုတ်နိုင်ငံဟာ RCEP လို့ခေါ်တဲ့ကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူညီမှုအတွက်ပြင်ဆင်မှုတွေပြီးစီးသွားပြီလို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်ဒေတာရင်းဘက်ဆုံစီးပွားရေးမိတ်ဖက်လို့အမည်ရတဲ့ RCEP အဖွဲ့မှာအဖွဲ့ဝင်15နိုင်ငံပါဝင်ပြီးဒီသဘောတူညီချက်ဟာလာမယ့်နှစ်ဦးပိုင်းကစပြီးတော့ဩစတြေးလျဂျပန်တရုတ်နဲ့အာဆီယံ10နိုင်ငံအပေါ်အကျိုးသက်ရောက်မှုရှိစေမှာဖြစ်ပါတယ်ခင်ဗျာဂျေရုဆလင်မြို့မှာပါလက်စတိုင်းနေအတွက်ကောင်စီဝင်ယုံပြန်လည်ဖွင့်လှစ်ရေးအမေရိကန်ကကတိကူဝပြုမှုကိုအစ္စရေးဝန်ကြီးချုပ်နက်ဖတလီဘန်နက်ကညင်းဆော်လိုက်ပါတယ်ထရမ်အစိုးရလက်ထက်ကပိတ်ထားခဲ့တဲ့ဂျေရုဆလင်ကပါလက်စတိုင်းဆိုင်ရာအမေရိကန်ကောင်စီဝင်ယုံကိုပြန်လည်ဖွင့်လှစ်ဖို့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကတိပြုခဲ့တာလည်းဖြစ်ပါတယ်ခင်ဗျာအီရန်ဝန်ကြီးချုပ်ကိုဒရုန်းနဲ့လုံခြုံတပ်ဖြတ်မှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့မြို့တော်ဘက်ဂဒတ်မှာလုံခြုံရေးတွေတင်းကျပ်စွာချထားပါတယ်ထိခိုက်မှုတိုက်ခိုက်မှုအတွင်ဝန်ကြီးချုပ်အယ်ကာဒီမီကတော့ထိခိုက်ဒဏ်ရာရခြင်းမရှိပေမဲ့ဝန်ကြီးချုပ်အတွက်လုံခြုံရေးတာဝန်ယူထားတဲ့ဝန်ထမ်း9ဦးထိခိုက်ဒဏ်ရာရသွားတယ်လို့အီရန်အရာရှိတွေကကိုးကားပြီးတော့ AP သတင်းမှာရေးသားထားပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုတော့ကိုဇော်ဝင်းလိုင်ပြောပြပေးခဲ့တာပါရှင်။ဒီကနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပါတယ်။အတန်မိုင်းနဲ့ရုပ်ပိုင်းဇုတ်တန်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bill Andrew နဲ့ John Walker တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာရှင်လန်ချမ်းမြေကြပါစေရှင်။ကျွန်မများသင်အောင်ပါ။
This program has come to you from